America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ18ရက်ဂျာတာပရီနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားပေါ့ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနေ့ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းကတော့အမေရိကန်အစိုးရအာဏာလွှဲပြောင်းရေးအစီအစဉ်တွေဟာအဆင်ပြေချောမွေ့စွာလှုပ်ဆောင်နေတဲ့အကြောင်းရွက်ကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာဒေသစံတော်ချိန်ပုံထိုးနေ့ညမှာဂျာမန်ဝန်ကြီးချုပ်နဲ့အတူညစာတုံ့ဆောင်မှာဖြစ်ပါတယ်ရခိုင်အကြံပေးကော်မရှင်ရဲ့၃ရက်ကြာခီးစဉ်ဒီကနေ့အဆုံးသတ်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်နန္ဒာချန်နယ်တူတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီရှင်ဒီမနက်သတင်းတွေအပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
We're happy that the government said today that they would allow the media access to
ရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီး HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတာဝန်ရှိသူတူပြောဆိုသွားတာဖြစ်ပါတယ်ပြည်စုံကနောက်ပိုင်းမှာနားဆင်ရမှာပါဒါပြင်ဒီ American ပြည်ထောင်စုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့အာရှဒေသအတွင်းဆက်ဆံရေးကိစ္စတွေအပြင်စကိုင်းတိုင်းတစ်ချောထဲဆက်ယုံအလုပ်သမားအရေးကိစ္စတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မန္တန္တချန်တို့တင်ညာပေးမှာဖြစ်ပါတယ်ရှင်
ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့အစိုးရအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်တွေဟာအဆင်ပြေချောမွေ့စွာဆက်လက်အကောင်အထည်ဖော်ဆောင်လျက်ရှိတယ်လို့ပြောကြလိုက်ပါတယ်။ဒါဟာသူ့အစိုးရအဖွဲ့အတွက်အရေးပါတဲ့အမျိုးသားလူမျိုးရေးဆိုင်ရာယာတုတွေခံထားရေးအချင်းချင်းတိုက်ခိုက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကိုပြန်လည်တုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။အစိုးရအဖွဲ့ဝင်ကြီးယာတုတွေနဲ့တခြားနေရာတွေအတွက်သူ့အနေနဲ့ဆုံးဖြတ်ချက်တွေချနေတဲ့တစ်ချိန်တည်းမှာပဲအစိုးရအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်တွေကိုစနစ်တကျလှုပ်ဆောင်နေကြောင်းဘသူတွေကိုခန့်ထားဖို့အတွက်နောက်ဆုံးရွေးချယ်ထားတယ်ဆိုတာကိုလည်းသူတူးသေးတာသိရှိကြောင်းဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်ကတစဉ်ပြောကြားလိုက်တာပါအာဏာလွှဲပြောင်းရေးအဖွဲ့တွေကနေအမျိုးသားလူမျိုးရေးဆိုင်ရာအကြံပေးတွေကိုသူ့ရဲ့လက်ထောက်တွေကထုတ်ပြစ်လိုက်တယ်ဆိုတဲ့အကြောင်းအမေရိကန်သတင်းမီဒီယာတွေမှာရေးသားဖော်ပြမှုတွေထွက်လာပြီးတဲ့နောက်မှာထရန့်ကအဲ့ဒီလိုပြောကြားလိုက်တာလည်းဖြစ်ပါတယ်ရွေးကောက်ပွဲမှာအန်အော်ပွဲရာသူ့အနေနဲ့အနိုင်ရလိုက်ပြီးတဲ့နောက်တရုတ်ရုရှားဗြိတိန်ဆော်ဒီအာရေဗျာဂျပန်ဩစတြေးလျနယူးဇီလန်အပါအဝင်ကမ္ဘာနိုင်ငံအများအပြားကခေါင်းဆောင်တွေနဲ့စကားပြောပြီးဖြစ်ကြောင်းလဲထရမ့်ကပြောကြားလိုက်ပါတယ
်အမေရိကန်သမ္မတဘရက်အိုဘားမားဟာဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲနဲ့တွေ့ဆုံဖို့ဗုဒ္ဓဟူးနေ့မှာပဲဘာလင်မြို့ကိုရောက်ရှိလာပါတယ်ရှစ်နှစ်ကြာသမ္မတသက်တမ်းကာလအတွင်းဂျာမနီနိုင်ငံနဲ့ခိုင်မာတဲ့ဆက်ဆံရေးဟာအခုအခါအမေရိကန်ပြည်ထောင်စုမှာနောက်တက်မဲ့သမ္မတအဖြစ်ဒေါ်နယ်ထရန့်ရွေးကောက်ခံထားရတဲ့အတွက်မေးခွန်းထုတ်စရာဖြစ်နေရပါတယ်ဂျာမနီခီးစင်မတိုင်မီသွားရောက်ခဲ့တဲ့ဂရီးနိုင်ငံအေသင်မျိုးကမိန်ကုန်းမှာတော့ကမ္ဘာတဝန်းနိုင်ငံတော်တော်များများဟာဖိနှိပ်အုပ်ချုပ်မှုတွေကနေရုန်းထွက်ပြီးဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံကိုလည်းဥပမာတစ်ခုအနေနဲ့သမ္မတအိုဘားမားကထည့်သွင်းပြောကြားသွားခဲ့ပါတယ
် It's why today we support the right of Ukrainians to choose their own destiny why we partner with Tunisians and the people of Myanmar as they make historic transitions to democracy.
ဒါကြောင့်လည်းပဲဒီကနေ့ဆိုရင်တို့ရဲ့ကိုယ်ပိုင်ပန်းတိုင်ကိုရွေးချယ်တဲ့ယူကရိန်းလူထုရဲ့အခွင့်အရေးကိုကျွန်တော်တို့အားပေးထောက်ခံနေတာပါဒီမိုကရေစီကိုရွေးချယ်ရှောက်လန်းကြတဲ့မြန်မာတူနီးရှားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်နေတာပ
ါအခုခီးစင်မတိုင်မီမှာပဲဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကိုအရင်းနှီးဆုံးနိုင်ငံတကာမိတ်ဖက်တူအဖြစ်ရည်ညွှန်းပြောဆိုခဲ့တဲ့သမ္မတအိုဘားမားဟာဗုဒ္ဓဟူးနေ့ညနေပိုင်းမှာတော့ဂျာမနီနိုင်ငံဘာလင်မြို့ကသမိုင်းဝင်ဘရန်ဒန်ဘတ်ဂိတ်ရဲ့ဘေးကက်ရပ်မှာရှိတဲ့နာမည်ကျော်အက်လွန်ဟိုတယ်မှာဂျာမန်ဝန်ကြီးချုပ်နဲ့ညစာစားမှာဖြစ်ပါတယ
်။အာရှပစိဖိတ်ဒေသမှာငြိမ်းချမ်းမှုနဲ့လုံခြုံရေးတည်ရှိစေရေးပိုင်းဖြတ်ထားမှုဟာအစိုးရတဲ့လက်ထက်မှာပြောင်းလဲသွားမှာမဟုတ်ဘူးလို့ထိတ်တန့်အမေရိကန်စစ်ဖက်အရာရှိတူကပြောကြားလိုက်ပါတယ်။အာရှပစိဖိတ်ဒေသဟာအမေရိကန်ပြည်ထောင်စုတာယာဝါပြောရေးနဲ့လုံခြုံရေးတို့အတွက်မရှိမဖြစ်အရေးပါတဲ့ဒေသဖြစ်ကြောင်းဒေသရင်းကမဟာမိတ်နိုင်ငံတွေပူးပေါင်းမှုမရှိစေရေးအတွက်ပစိဖိတ်ဒေသဆိုင်ရာအမေရိကန်တပ်ဖွဲ့ရဲ့အကြီးအကဲရေတပ်ဗိုလ်ချုပ်ကြီး Harry Harris ကထောက်လောင်းပြောကြားလိုက်ပါတယ်။လက်ရှိသမ္မတဘရက်အိုဘားမားအနေနဲ့သူ့ယာဒူးကအနားယူမဲ့ဇန်နဝါရီလလယ်အထိပစိဖိတ်ဒေသနဲ့ထိတွေ့ဆက်ဆံနေမှာဖြစ်တာကြောင့်အမေရိကန်နိုင်ငံမှာယာဒူးကအနားယူကနေတဲ့နိုင်ငံတော်စစ်သေးနာပတိချုပ်ဆိုတာမျိုးမရှိကြောင်းလဲဗိုလ်ချုပ်ကြီး Harris ကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ policy တွေဟာဘလို့ဖြစ်လာမယ်ဆိုတာကိုသူ့အနေနဲ့ကြိုတင်ဟောကိမထုတ်နိုင်ပေမဲ့အိန္ဒိယအာရှပစိဖိတ်ဒေသမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေအပေါ်ထားရှိတဲ့ဂရိတွေအတိုင်းဆက်လက်ထိတွေ့ဆက်ဆံသွားမယ်ဆိုတာသူ့အနေနဲ့တန်တရားမရှိကြောင်းဝါရှင်တန် DC မြို့မှာအင်္ဂါနေ့ကကျင်းပတဲ့ Defense One ကာကွယ်ဆိုင်ရာထိပ်သီးဆွေးနွေးပွဲအတွင်းဗိုလ်ချုပ်ကြီး Harris ကပြောပါတယ်
နိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICC ကနေရုရှားနိုင်ငံနှုတ်ထွက်မဲ့အကြောင်းဗုဒ္ဓဟူးနေ့ကကြေညာချက်ဟာနိုင်ငံတကာတရားစီရင်ရေးအတွက်ထိုးနှက်ချက်သဘောမျိုးဖြစ်ခဲ့ပေမယ့်ခုံရုံးရဲ့လုပ်ငန်းတွေအပေါ်မှာတော့လက်တွေ့ကျကျအကျိုးသက်ရောက်မှုမရှိနိုင်ဘူးလို့ကြံကျင်သူတွေကသုံးသပ်ခဲ့ကြပါတယ်ယောမမျိုးသဘောတူညီချက်အရ1998ခုနှစ်မှာ ICC ခုံရုံးကိုဖွဲ့စည်းခဲ့တာဖြစ်ပြီးဖွဲ့စည်းပြီးနောက်နှစ်နှစ်အကြာမှာပဲရုရှားနိုင်ငံကလက်မှတ်ရေးထိုးထားတာဖြစ်ပေမဲ့တင်းပြည့်အဖွဲ့ဝင်ဖြစ်တော့ဘယ်တော့မှအတည်ပြုလက်ခံထားခြင်းမရှိခဲ့ပါဘူးယောမသဘောတူညီချက်ဟာအဖွဲ့ယောမသဘောတူညီချက်ထဲမှာအဖွဲ့ဝင်တာဟာကိုယ်သဘောဆန္ဒအရောက်တာဖြစ်ပြီးတော့တိုင်းပြည်တွေအားလုံးအနေနဲ့ကိုယ်ပိုင်ဆုံးဖြတ်ပိုင်권လည်းရှိတဲ့အကြောင်း ICC ပြောခွင့်ရဖော်ဒီအယ်အဗ်ဒါလာကအီးမေးလ်နဲ့ VOA ကိုပြောဆိုခဲ့ပါတယ်။ ICC အနေနဲ့လည်းတိုင်းပြည်အားလုံးရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားကြောင်းလည်းပြောဆိုခဲ့ပါတယ်။ရုရှားအနေနဲ့ယောမမျိုးသဘောတူညီချက်ကိုအတိပြုလက်ခံမထားတဲ့အတွက်လက်တွေ့မှာအပြောင်းအလဲဖြစ်မလာနိုင်ပေမဲ့နိုင်ငံတကာတရားစီရင်ရေးစနစ်မှာရုရှားနိုင်ငံကပူးပေါင်းပါဝင်လို့တဲ့ဆန္ဒမရှိကြောင်းပြသတဲ့ဆုံးဖြတ်ချက်ဟာစိုးရိမ်စရာကောင်းတယ်လို့လည်းနိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ AI ရဲ့ရုရှားနိုင်ငံဆိုင်ရာညွှန်ကြားရေးမှူးစာကီနီခီတင်ကပြောဆိုခဲ့ပါတယ်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တွေ့မေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာဖို့အတွက်စစ်တွေမျိုးကိုရောက်ရှိနေတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဟာသူတို့ရဲ့တုံးရကြခီးစဉ်ကိုဒီကနေ့အဆုံးသတ်မှာဖြစ်ပါတယ်။ဒီအဖွဲ့ဟာမူလကမောင်တော်မျိုးကိုပါသွားဖို့စီစဉ်ထားတာဖြစ်ပေမဲ့လုံခြုံရေးအခြေအနေအရအဲ့ဒီကိုသွားမဲ့ခီးစဉ်ကိုဖျက်သိမ်းလိုက်တယ်လို့ဆိုပါတယ်။ဒီတော့တွင်နိုင်ငံတော်အတမင်ကံပုတ်ကိုရုံဝန်ကြီးဌာနကဒုတိယဝန်ကြီးဦးဆောင်ပြီးရခိုင်ပြည်နယ်အရေးသတင်းထုတ်ပြန်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။သတင်းထုတ်ပြန်ရေးကော်မတီဥက္ကဋ္ဌဖြစ်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခမောင်တင်ဒုဥက္ကဋ္ဌကာကွယ်ရေးဒုဥက္ကဋ္ဌကတော့ကာကွယ်ရေးဦးစီးချုပ်ယုံကဗိုလ်ချုပ်ကြီးစိုးနိုင်ဦးအဖွဲ့ဝင်တွေအဖြစ်နဲ့သတင်းနဲ့စာနယ်ဇင်းကောင်စီညွှန်ကြားရေးမှူးဦးကျော်စိုးနိုင်ငံရေးဝန်ကြီးဌာနဒုညွန်ချုပ်ဒေါ်အေးအေးစိုးပြည်ထောင်ဝန်ကြီးဌာနရဲမှူးကြီးမိုးသူစိုးနေဆက်ရေးရဝန်ကြီးဌာနဦးဇော်ဝင်းအောင်နဲ့အတွင်းရေးမှူးဖြစ်နိုင်ငံတော်တမရယုံပြောခွင့်ရဥဇော်သေးတို့ပါဝင်มาဖြစ်ပါတယ်ဒီတော့တွင်ရခိုင်ပြည်နယ်တွင်းကအခြေအနေနဲ့ပတ်သက်ပြီးအပြင်ပအစင်ခံစားနဲ့သတင်းစာတွေမှာမိလောင်ပျက်စီးမှုဖော်ပြနေတဲ့အခြေအနေတွေဟာလက်တွေ့မြေပြင်အခြေအနေနဲ့ကွာခြားနေတာတွေရှိကြောင်းမြန်မာအစိုးရကမနေ့ကသတင်းထုတ်ပြန်ပါတယ် HRW ခေါ်လူခွင့်ရေးစောင့်ကြည့်အဖွဲ့နဲ့ဘန်ကောက်ဖို့သတင်းစာတွေမှာရေးသားဖော်ပြချက်တွေဟာပဂရီအခြေအနေနဲ့ကွဲလွဲမှုတွေရှိနေတဲ့အကြောင်းတုံ့ပြန်ပြောဆိုပြီးတော့အဲ့လိုပြောကြားလိုက်တာဖြစ်ပါတယ်
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့မက်တော်ဆေးကန်းထူထောင်သူဒေါက်တာစင်တရာမောင်ကိုနိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ AIDS အဖွဲ့ကနေ2016ခုနှစ်ရဲ့လူသားချင်းစာနာမှုသူရဲကောင်းစုနိုဝင်ဘာလ16ရက်ဗုဒ္ဓဟူးနေ့ကချီးမြှင့်ပေးရလိုက်ပါတယ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာကျင်းပတဲ့ AIDS ရဲ့နှစ်ပတ်လည်စုပေးပွဲအခမ်းအနားမှာဒေါက်တာစင်တရာမောင်ကစုကိုလက်ခံရယူရင်သူဆေးကန်းမှာနှစ်တိုင်းလူနာအရေးအတွက်တိုးလာတယ်လို့ပြောဆိုခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေစတင်ခဲ့ပြီးနောက်ပိုင်းမှာလည်းကျန်းမာရေးစောင့်ရှောက်မှုအားနည်းချက်တွေကြောင့်ပြည်တွင်းမှာရှိတဲ့မရှိဆင်းရဲသားတွေအနေနဲ့မဲဆောက်မှာရှိတဲ့ဒေါက်တာစင်တရာဆေးကန်းကိုလာရောက်ကူတာတဲ့အရေးအတွက်တိုးလာတာဖြစ်ပါတယ်။2016ခုနှစ်ရဲ့လူသားချင်းစာနာမှုသူရဲကောင်းစုကိုပေးအပ်ဖို့နောက်ဆုံးစကားတင်ရထားခြင်းခံရသူတွေထဲမှာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုကိုဆန့်ကျင်လှုပ်ရှားသူဂျာဟာဒူခူရာကင်ညာနိုင်ငံမှာလူမှုအကျိုးပြုလူမှုရေးလုပ်ငန်းတစ်ခုကိုထူထောင်သူဒေါက်တာမာတင်ဖစ်ရှာနဲ့အမေရိကန်ပြည်ထောင်စုမှာလူမှုအကျိုးပူးပေါင်းဆောင်ရွက်မှုအဖွဲ့ကိုထူထောင်ခဲ့သူရှာမာအယ်ဇိုရိုနီရိုနဲ့အတူမြန်မာနိုင်ငံသားဒေါက်တာစင်တရာမောင်လည်းပါဝင်ခဲ့တာဖြစ်ပြီးတော့သူ့ကိုကိုကျော်မဖတ်လူမှုအကျိုးပြုစေတနာလုပ်ငန်းတွေကိုဆွန့်ဆွန့်တမန်လှုပ်ဆောင်နေမှုတွေအတွက်ဒီစုကိုပေးအပ်ဖို့it is အဖွဲ့ကြီးကရွေးချယ်ခဲ့တာဖြစ်ပါတယ်
။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာနိုင်ငံရေးအခင်းအကျင်းတွေပြောင်းလဲနေတဲ့ကြားကပဲမြောက်ကိုရီးယားမှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေတဲ့ဆိုတဲ့အပေါ်အရေးယူဆောင်ရွက်ဖို့ဆက်ပြီးကြိုးပမ်းနေကြသေးပါ။မြောက်ကိုရီးယားလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးအသစ်သောမတ်စ်အိုဟေးကင်တာနာဟာတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးယုံပြုံဆေးနဲ့မနေ့ကဆိုးမျိုးတော်မှာတွေ့ဆုံပါတယ်လူသားဓုကိုစန့်ကျင်ကျူးလွန်တဲ့ရာဇဝမှုတွေအတွက်မြောက်ကိုရီးယားနိုင်ငံကိုနိုင်ငံတကာရာဇဝခုံရုံး ICC မှာတင်ပြီးစစ်ဆေးရေးကုလသမဂ္ဂလူညိုရေးကောင်စီကနေနောက်လာမှာဆုံးဖြတ်ချက်တရားချမှတ်နိုင်အောင်ထပ်ပြီးတင်သွင်းသွားမယ့်အစီအစဉ်တွေကိုညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်
အိန္ဒိယနဲ့ပါကစ္စတန်ရံဘတ်နှစ်နိုင်ငံကြားတင်းမာမှုတွေနဲ့အတူနောက်တစ်ချိန်စစ်ပြန်ဖြစ်မှာကိုစိုးရိမ်နေချိန်မှာပဲအိန္ဒိယနဲ့နယ်စပ်နီဒီမြေပြင်နဲ့ဝေဟင်အကြီးစားပူးတွဲစစ်ရေးလေ့ကျင့်မှုကြီးတစ်ခုကိုပါကစ္စတန်နိုင်ငံကစတင်ခဲ့ရင်းနဲ့လက်နက်ကင်တပ်ဖွဲ့တွေလက်တွေ့စစ်မြေပြင်မှာတိုက်ခိုက်ဖို့အသင့်ဖြစ်နေကြောင်းပြသခဲ့ပါတယ်။နိုင်ငံအလဲပိုင်းခွာပွာတမီဝါလီဒေတာမှာဗုဒ္ဓဟူးနေ့ကပြုလုပ်တဲ့စစ်ရေးလေ့ကျင့်မှုကိုတော့ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရီဖ်တမရော်စစ်ဦးစီးချုပ်ရာဟီရှရီဖ်တို့ကစစ်ဆေးကြည့်ရှုခဲ့ကြသလိုနိုင်ငံတကာတနမန်တွေလည်းတက်ရောက်ခဲ့ကြတာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မနာတန်ချန်တို့ဒီကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ရွေးကောက်ခံသမ္မတသစ်ဒေါ်နယ်ထရမ့်နဲ့အာရှပစိဖိတ်ဒေသအတွင်းဆက်ဆံရေးကိစ္စတွေကိုအရင်ဆုံးတင်ပြပေးပါမယ်။အမေရိကန်အစိုးရတေအုပ်ချုပ်မှုအောက်မှာအမေရိကန်နဲ့အာရှပစိဖိတ်ဒေသမဟာမိတ်ကြားကစစ်ရေးဆက်ဆံရေးတွေဟာဘာမှအပြောင်းအလဲရှိမှာမဟုတ်ဘူးလို့အမေရိကန်ပစိဖိတ်ဒေသဝန်ကျင်စစ်ဌာနချုပ်အကြီးအကဲရစ်တပ်ဗိုလ်ချုပ်ကြီးဟယ်ရီဟော်ရစ်ကပြောပါတယ်။ဒါအပြင်အာရှပစိဖိတ်ဒေသအတွင်းမှာမြောက်ကိုရီးယားတရုတ်နဲ့ IS စစ်သွေးကြွတွေရဲ့အန်ဒီယန်နဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ရသလိုအာဆီယံအသင်းနဲ့လည်းလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေထားရှိနိုင်အောင်မျှော်လင့်ကြောင်းရစ်တပ်ဗိုလ်ချုပ်ကြီးကပြောပါတယ်။အသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်။ဇန်နဝါရီလ20ရက်နေ့မှာတက်လာမဲ့ရွေးကောက်ခံသမ္မတသစ်ဒေါ်နယ်ထရမ့်ရဲ့နိုင်ငံသားရေးရာဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးအာရှပစိဖိတ်ဒေသအတွင်းနဲ့မဟာမိတ်အဖွဲ့တွေကစိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲအာရှပစိဖိတ်ဒေသအတွင်းမဟာမိတ်တွေအပေါ်အမေရိကန်ရဲ့ထောက်ခံမှုဟာဆက်လက်ခိုင်မြဲသွားမှာဖြစ်တယ်လို့အမေရိကန်ပစိဖိတ်ဒေသဝန်ကျင်စစ်ဌာနချုပ်အကြီးအကဲရစ်တပ်ဗိုလ်ချုပ်ကြီးဟယ်ရီဟော်ရစ်ကအင်္ဂါနေ့ကဝါရှင်တန် DC မှာကျင်းပတဲ့ကာကွယ်ရေးဆိုင်ရာ Defense One နှစ်ပတ်လည်ညီလာခံမှာပြောဆိုသွားပါတယ်
I have no doubt that we'll continue our steadfast commitment to our allies and partners in the
India and Asia Pacific ဝန်ကျင်ရှိမဟာမိတ်တွေနဲ့မိတ်ဆွေနိုင်ငံတွေအပေါ်အမေရိကန်အနေနဲ့ခိုင်မာတဲ့သံတမန်ထံကိုဆက်လက်ထားရှိသွားမယ်ဆိုတာသံတရားဖြစ်เสียမလိုပါဘူး။အဲ့ဒီဒေသမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုဟာလိုအပ်တဲ့အပြင်အရေးကြီးတယ်ဆိုတာအခိုင်အမာယုံကြည်ထားပါတယ်။သမိုင်းကြောင်းအရအဲ့ဒီဒေသမှာဆယ်စုနှစ်ပေါင်းများစွာအမေရိကန်ကဆောင်ရွက်ပေးခဲ့တဲ့အကျိုးဆက်ရောက်မှုတွေကသက်သေထူနေတာလည်းဖြစ်ပါတယ
်။အင်္ဂါနေ့မှာပြုလုပ်ခဲ့တဲ့ကာကွယ်ရေးဆိုင်ရာညီလာခံအတွင်းမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးကျည်စမ်းသပ်မှုအစီအစဉ်နဲ့တောင်ကျောက်ပင်လယ်အရေးနဲ့ပတ်သက်ပြီးမြောက်ကိုရီးယားနဲ့တရုတ်တို့ရဲ့ဒေသတွင်းလုံခြုံရေးချင်းချောက်မှုတွေအပေါ်မှာစိုးရိမ်မှုတွေရှိနေတယ်လို့လည်းရေတပ်ဗိုလ်ချုပ်ကြီးဟာရစ်ကမိမောင်းထူပြောဆိုခဲ့ပါတယ်။ဒါပေမဲ့ဂျပန်တောင်ကိုရီးယားဩစတြေးလျနဲ့ဖိလစ်ပိုင်လိုမဟာမိတ်နိုင်ငံတွေရဲ့ခိုင်မာစွာရပ်တည်မှုကြောင့်အတည်ရတယ်လို့လည်းရေတပ်ဗိုလ်ချုပ်ကြီးဟာရစ်ကပြောပါတယ်
။ So I remain concerned about North Korea, its weapons and nuclear testing, Chinese assertiveness in the region and the potential for the cancer known as ISIS.
ကျွန်တော်အနေနဲ့မြောက်ကိုရီးယားနဲ့ပတ်သက်လို့စုမှရှိတဲ့လက်နက်တွေနဲ့နျူကလ িয়ার ဆန္ဒမှုကိစ္စတွေကိုစိုးရိမ်မကင်းဖြစ်ပါတယ်။တရုတ်ကဒေသတွင်းမှာအတင်းရဲလှုပ်ဆောင်မှုတွေအပြင်IS အကြမ်းဖက်လှုပ်ရှားမှုအဲ့ဒီအရှဒေသကိုကူးဆက်ပြန့်နှံ့နိုင်မဲ့အလားအလာကိုလည်းကျွန်တော်စိုးရိမ်ပါတယ်။တချိန်တည်းမှာပဲအမေရိကန်နဲ့ဂျပန်ဆက်ဆံရေးဟာအကောင့်တလို့ဂျပန်တောင်ကိုရီးယားနဲ့သုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုဩစတြေးလျနဲ့မဟာမိတ်ဆက်ဆံရေးအပြင်အင်အားတစ်စားအိန္ဒိယနဲ့ဗီယက်နမ်တို့နဲ့ဆက်ဆံရေးလည်းတိုးတက်နေပါတယ်။
နိုင်ငံသားရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးရွေးကောက်ခံသမ္မတသစ်ဒေါ်နယ်ထရမ့်ဟာတရုတ်သမ္မတရှီဂျင်းပင်နဲ့တောင်ကိုရီးယားသမ္မတပါကွန်ဟေအပါအဝင်နိုင်ငံသားခေါင်းဆောင်တွေနဲ့စကားပြောဆိုခဲ့ပြီးဖြစ်ပါတယ်။ဒီနှစ်ကြာသပတေးနေ့မှာတော့ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့စကားပြောဆိုဖို့လည်းရှိပါတယ်။ရွေးကောက်ခံသမ္မတသစ်ဒေါ်နယ်ထရမ့်အနေနဲ့အစိုးရတာဝန်စတင်ထမ်းဆောင်ရမှာချက်ချင်းရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကတော့အမေရိကန်ပြည်ထောင်စုကဥဆောင်တဲ့ IS စစ်သွေးကြွတိုက်ခိုက်ချေမှုန်းရေးစီးရီးယားနိုင်ငံပြည်တွင်းစစ်နဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းအမေရိကန်ရဲ့ဆက်လက်ပါဝင်မှုအခမ်းအနားတွေအပြင်ကာကွယ်ရေးနဲ့နိုင်ငံသားရေးဆိုင်ရာကိစ္စရာတွေပါဝင်ပါတယ်။အာရှပစိဖိတ်ဒေသအတွင်းကလက်ရှိအခြေအနေနဲ့ရှစ်ဆက်ဖြစ်ပေါ်လာတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကလိုအပ်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့လည်းရေတပ်ဗိုလ်ချုပ်ကြီးဟာရစ်ကထပ်တွင်ပြောဆိုသွားပါတယ်။အရှိတောင်နဲ့တောင်အာရှနိုင်ငံကအစွန်းရောက်အကြမ်းဖက်မှုဝါဒအန်ဒီယယ်တွေကိုမဟာမိတ်တွေနဲ့အတူခြေမုံသွားမယ်လို့လည်းရစ်တပ်ဗိုလ်ချုပ်ကြီးကပြောပါတယ်။ဒါအပြင်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဟာနေတိုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့လိုစစ်ရေးမဟာမိတ်စာချုပ်ချုပ်ဆိုထားတာမဟုတ်ပေမဲ့လည်းဒေသအတွင်းဒီထက်ကောင်းမွန်တဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုရှိလာနိုင်ကြောင်းရစ်တပ်ဗိုလ်ချုပ်ကြီးဟာရစ်ကပြောပါတယ
်။ And then when we're talking about ASEAN, we should do as much as we can.with ASEAN and there are various fora that we can
ASEAN ကြောင့်ကျွန်တော်တို့ပြောကြတဲ့အခါအ အမေရိကန်အနေနဲ့အာဆီယံအတွက်လုပေးနိုင်ပြီများဟုလုပေးသင့်ပါတယ်။ဒီညမှာစစ်ဘက်ဆက်ဆံရေးမှာလည်းပူးပေါင်းဆောင်ရွက်မှုအမျိုးမျိုးလုပ်နိုင်ပါတယ်။နေတိုအဖွဲ့ကြီးလိုလုံခြုံရေးဆိုင်ရာအဖွဲ့ကြီးအနေအထားမျိုးအဖြစ်လဲအာဆီယံကိုဖြစ်လာစေချင်ပါတယ်
။အာဆီယံနဲ့အမေရိကန်စစ်ဘက်ဆက်ဆံရေးနဲ့ပတ်သက်ပြီးဒေတာအတွင်းမှာရင်ဆိုင်နေရတဲ့မလဲကာရေလက်ကြားပင်လယ်ဓားပြဿနာမျိုးတွေမှာဆိုရင်စင်ကာပူမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေနဲ့မဟာမိတ်လိုပူးပေါင်းမှုတွေရှိခဲ့တယ်ဆိုတာကိုရတဗိုလ်ချုပ်ကြီး Harris ကဥပမာပေးပြောဆိုခဲ့ပါတယ်။ဒါကိုကြည့်ခြင်းအပြင်အမေရိကန်ရဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုတွေဟာဖြစ်နိုင်တယ်ဆိုတာပြသနေတယ်လို့လည်းဆိုပါတယ်။ဖိလစ်ပိုင်သမ္မတ Rodrigo Duterte ကအမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံအကြားဆက်ဆံရေးတင်းမာစေတဲ့အမေရိကန်ပေါ်ဝေဖန်ရှုံချပြောဆိုမှုတွေဟာသူ့အတွက်စိတ်ကတိကအောင်ဖြစ်ရပေမဲ့အမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်ကြားစစ်ရေးမဟာမိတ်ဆက်ဆံရေးဟာအခိုင်အမာတည်ရှိနေတယ်လို့ဖိလစ်ပိုင်စစ်တပ်အရာရှိတွေနဲ့ပုဂ္ဂိုလ်ရေးရင်းနှီးမှုတွေကလည်းရှိနေတယ်လို့အမေရိကန်ပစိဖိတ်ဒေသဝန်ကျင်စစ်ဌာနချုပ်အကြီးအကဲရတဗိုလ်ချုပ်ကြီး Harry Harris ကပြောပါတယ်ရှင်
အခုတစ်ဆက်ထဲမှာပဲဒီရွေးကောက်ခံသမ္မတတဲ့ဒေါ်နာထရမ့်နဲ့လုပ်ငန်းခွင်ဝေဖန်ပြောဆိုမှုအကြောင်းတွေကိုတင်ပြပေးပါမယ်။နိုဝင်ဘာလ၈ရက်နေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နာထရမ့်အနိုင်ရပြီးနောက်လုပ်ငန်းခွင်တွေစာတင်ကြောင်းတွေမှာလူနည်းစုတွေအပေါ်ဝေဖန်ပြောဆိုမှုတွေတိုးမြင့်ဖြစ်ပေါ်လာနေတဲ့အကြောင်းသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့တစ်ချိန်တည်းမှာပဲအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မြို့တော်ဝန်ကဒေသခံမြန်မာတွေကိုခေါ်ယူတွေ့ဆုံပြီးစိုးရိမ်တော့ကမရှိကြဖို့အတွက်အားပေးစကားပြောကြားခဲ့ပါတယ်။အင်ဒီယားနာပိုလစ်မြို့တော်မှာနေထိုင်တဲ့မြန်မာနယ်ဘွားတွေဟာမြို့ရဲ့တတိယလူဦးရေအများဆုံးအဆင့်မှာရှိနေတာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။ယူကော့ဝဲမဲဆွဲစည်းရုံးမှုတွေအတွင်းအဲ့ဒီချိန်က Republican Party သမ္မတလောင်း Donald Trump ကအမေရိကန်နိုင်ငံအတွင်းတရားမဝင်လာရောက်နေထိုင်သူတွေကိုပုတ်ခတ်ပြောဆိုခဲ့သလိုတန်းနဲ့ချီတဲ့အဲ့ဒီတရားမဝင်လာရောက်နေထိုင်သူတွေကိုလည်းနေရပြန်ပို့မယ်လို့ပြောကြားခဲ့ပါတယ်။Donald Trump သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရပြီးတဲ့နောက်မှာတော့သူ့ကိုထောက်ခံသူတွေကလုပ်ငန်းခွင်တွေစာတင်ကြောင်းတွေမှာလူမျိုးကြားတွေကိုတိုင်းပြည်အတွင်းကနေမောင်းထုတ်ပစ်မယ်ဆိုပြီးပုတ်ခတ်ပြောဆိုတာဂျူးလူမျိုးတွေရဲ့ဖျားချောင်းတွေနဲ့တခြားစာတင်ကြောင်းတွေမှာလူမျိုးရေးစာနဲ့စာတွေကိုရေးသားတာတွေလှုပ်လာခဲ့ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံအတွင်းမှာရှိနေကြတဲ့အာဖရိကနယ်ဘွားအမေရိကန်နိုင်ငံသားတွေအပါအဝင်တခြားအခြေချလာရောက်နေထိုင်သူတွေအကြားစိုးရိမ်မှုတွေကြီးထွားလာနေကြောင်းသတင်းမီဒီယာတွေမှာရေးသားပြောဆိုမှုတွေကလည်းကြေကြေပြန့်ပြန့်ထွက်ပေါ်လာနေတာပါ။Donald Trump ရဲ့ဒုသမရအဖြစ်ရွေးကောက်တင်မြှောက်ခံထားရတဲ့ Mike Pence ဟာ Indiana ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်ပါတယ်။ Indiana ပြည်နယ်မှာမြန်မာဒုက္ခသည်နဲ့တခြားမြန်မာနိုင်ငံကနေရွှေ့ပြောင်းနေထိုင်သူစုစုပေါင်း 3,000 ကျော်ရှိနေတာမှာ Indiana Police မြို့တစ်ခုထဲမှာတင်မြန်မာနယ်ပေါ် 1,000 ကျော်ရှိနေတာဖြစ်ပါတယ်။ဒါကြောင့်လဲမြို့တော်မှာတတိယလူဦးရေအများဆုံးလူမျိုးနွယ်စုဖြစ်တဲ့မြန်မာနိုင်ငံသားတွေကို Indiana Police မြို့တော်ဝန်Joe Hoxsack ကနိုဝင်ဘာလ15ရက်နေ့မှာခေါ်ယူတွေ့ဆုံပြီးစိုးရိမ်မှုတွေမရှိကြဖို့အတွက်အားပေးစကားပြောကြားခဲ့တယ်လို့အဲ့ဒီတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ Burmese American Community Institute American မြန်မာလူမျိုးရေးအသင်းဘုတ်အဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါက်တာရိုဒီငါကပြောပါတယ
်အခုအပြောင်းကာလမှာပေါ့နော်ဒီ American နိုင်ငံတမရလည်းအခုပြောင်းဖြစ်မဲ့ကာလဖြစ်တယ်အဲ့ဒီမှာဒီလိုမမပြည်သားတွေကိုစုပြီးတော့မြို့တော်ဝင်လာနေလားတွေ့ရဆိုတာကအဲ့ဒီကိစ္စပေါ့နော်တရားဥပဒေစိုးမိုးရေးတသက်မဟုတ်ပဲနဲ့ဒီလူနည်းစုတွေကိုစိတ်ဓာတ်ရေးရအားပေးဖို့နောက်ဒီခွဲချက်ဆက်ဆံမှုတွေပါတွေဒီသမရအပြောင်းလဲမှာရှိရင်တို့အနေနဲ့အများရန်ရက်တီပေးတယ်ဆိုတဲ့ဟာကိုလာပြတာလို့ကျွန်တော်ယူဆပါတယ်ပြူတော်ဝင်ပြောတဲ့ကိစ္စမှာလဲဒီပညာရေးတို့အပြင်အဓိကသူပြောတာတော့တရားဥပဒေစိုးမိုးရေးပေါ့နော်ဒီ Indianapolispolice department ကိုလည်းခေါ်လာတယ်ဒီရဲအရာရှိတွေတော်တော်များများပါလာတယ်လေဆိုတော့သူတို့ကနေဒီခွဲချက်ဆက်ဆံမှုရှိရင်နောက်ဒီတရားဥပဒေစိုးမိုးမှုကင်းမဲ့ပြီးတော့ဗမာပြည်သားတွေကိုဒါတစုံတစ်ခုနှိမ်ခံရတာတို့ဒီပြစ်ပယ်ခံရတာတို့နောက်ဒီမှုကင်းဆိုင်ရာကျူးလွန်မှုရှိရင်သူတို့ရဲအဖွဲ့ကတော့မျိုးတော်ဝင်အနေနဲ့တော့အချိန်မရွေးသူတို့အကူအညီပေးမယ်ဆိုတဲ့အားကိုသူတို့ဒါလာပြီးတော့ရှင်းပြတာဖြစ်ပါတယ
်မျိုးတော်ဝင်ရဲ့ရုံးကတာဝန်ရှိသူတွေကဥဆောင်စီစဉ်ပြီးအင်ဒီယားနာပိုလစ်မျိုးတော်ကောင်စီဝင်တွေလည်းတက်ရောက်ခဲ့တဲ့ဒီတွေ့ဆုံပွဲအတွက်မြန်မာနယ်ပွားတွေကိုဘလို့ဖိတ်ကြားခဲ့တယ်ဆိုတာကိုလည်းဒေါက်တာရိုဒင်းငါကအခုလိုရှင်းပြပါတယ
် Chin Community of Indiana ရဲ့ကျွန်တော်တို့ Burmese American Community Institute ရဲ့ကိုဆက်သွယ်ပြီးတော့chart တစ်ခုပေါ့နော်ဒီမှာချင်းတော်များများ chart နဲ့ဒီ affiliate ဖြစ်တဲ့ဆိုတော့ chat အဖွဲ့ဟိုဒီ chat အတင်းသားတွေဖြစ်တယ်ဆိုတော့အဲ့ဒီ chat တစ်ခုစီကနေ pastor အနည်းဆုံး pastor တယောက်နောက်ခေါင်းဆောင်၅ယောက်ပေါ့နော်အဲ့လိုလာဖို့အာ BACIO CCI နဲ့ရောတဘောတူပြီးတော့အဲ့ဒါဖိတ်တာဖြစ်ပါတယ
်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရပြီးတဲ့နောက်သူ့ကိုထောက်ခံသူတွေကလူနည်းစုလူမျိုးသားတွေအပေါ်ပုတ်ခတ်ပြောဆိုရေးသားမှုတွေတစ်ဖက်မှာဖြစ်နေသလိုပဲဒေါ်နယ်ထရမ့်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရတာကိုစန့်ကျင်တဲ့သူတွေကလည်းအမေရိကန်နိုင်ငံတဝန်းကမျိုးကြီးတွေမှာအခုချိန်ထိကန့်ကွက်ဆန္ဒပြနေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီရခိုင်ပြည်နယ်အရေးဘက်ကိုတလဲကြည့်ကြရအောင်ပါရခိုင်ပြည်နယ်မောင်တော်ဒေသမှာအခြေအနေမှန်တွေကိုသိရဖို့လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့လူခွင့်ရေးဖွဲ့တွေကိုတွားခွင့်ပြုဖို့လိုအပ်ကြောင်း HRW လူခွင့်ရေးဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်မနေ့ဘုတ်လူနေ့ကကျင်းပတဲ့ဒီမောင်တော်အရေးနဲ့ပတ်သက်လို့နေပြည်တော်မှာကျင်းပတဲ့မြန်မာအစိုးရရဲ့သတင်းစာရှင်းလင်းပွဲပေါ် HRW နဲ့တုတ်ပြန်ချက်ကိုမယင်ချင်းနိုင်ကအမင်းမြန်ပြီးတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မောင်တော်ဒေသမှာကျေးရွာအိမ်ပေါင်း400ကျော်မိလောင်ခံရကြောင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့တနင်္လာနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာပါဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ HRW ရဲ့အစီရင်ခံစာမှာ satellite ဂျိုးတူကနေရိုက်ထားတဲ့ဓာတ်ပုံတွေအရမိရှုဖြက်စီးခံရတဲ့ကျေးရွာအိမ်စုစုပေါင်း430ရှိနေတယ်ဆိုတဲ့ဖော်ပြချက်နဲ့ပတ်သက်လို့တာဝန်ရှိသူတွေဘက်ကတက်မတော်ရဟတ်ရင်နဲ့မောင်းတော်ဒေတာတဝိုက်ကျေးရွာတွေကိုလှည့်လည်ကြည့်ရှုစစ်ဆေးရမှာစုစုပေါင်း155လုံးသာမီးလောင်ပျက်စီးခဲ့တာသာတွေ့ရှိရကြောင်းသမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ HRW ရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုတုံ့ပြန်ပြောသွားပါတယ
်။ We're also pleased that they looked very carefully at our satellite imagery in which we found 430 buildings had been destroyed.
သူပြောသွားတာကမောင်းတော့ခရိုင်တွင်ကျေးရွာ၃ရွာမှာအိမ်ပေါင်း430မီးလောင်ထားတဲ့ဓာတ်ပုံတွေကိုကျွန်တော်တို့ဂျိုးဒူးကနေရိုက်ကူးဖော်ပြမှုအပေါ်မှာသူတို့အသေးချာကြည့်ရှုစစ်ဆေးတဲ့အတွက်ကျွန်တော်တို့ကျေနပ်မိပါတယ်မြန်မာအစိုးရဘက်ကတော့ဒီအရေးအတွက်ကိုညင်းပါတယ်သူတို့ကရဟတ်ရင်သုံးပြီးမီးလောင်ထားတဲ့အိမ်တွေကိုလိုက်ပြီးရေတွက်တဲ့အခါမှာ200ကျော်ပဲရှိတယ်လို့ပြောပါတယ်အဲ့တော့ပျက်စီးမှုတွေရှိနေတယ်ဆိုတာသူတို့ဝန်ခံခဲ့ပေမဲ့ကျွန်တော်တို့တင်ပြထားတာလောက်မဆိုးဘူးဆိုတာပြောနေတာဖြစ်ပါတယ်။နောက်ပြဿနာကရဟတ်ရင်ပြန်တမ်းမှုကမြန်တော့ဂျိုးရုကနေရတဲ့အချက်လက်တွေနဲ့ရှင်းရင်တည်င်းအချက်လက်တွေကွာခြားပါတယ်။ဒါပြင်ကျွန်တော်တို့မှာရွာတွေမီးမလောင်ခင်အခြေအနေတွေနဲ့မီးလောင်ပြီးအခြေအနေတွေကိုပြနေတဲ့အထောက်အထားဓာတ်ပုံတွေကိုဂျိုးရုကနေရရှိထားတာပါ။ဒါကြောင့်ဒီဓာတ်ပုံတွေကိုနှိုင်းရှင်ကြည့်ပြီးမီးလောင်ခံရတဲ့အိမ်အလုံးရေအတွက်ကိုကျွန်တော်တို့ကအတိအကျပြောနိုင်တာပါလို့Brett Adams က VOE ကိုပြောသွားတာပါ။ဒါ့အပြင်ရခိုင်ပြည်နယ်မောင်းတော်ဒေသကကျေးရွာအိမ်တွေမိရှုဖျက်ဆီးမှုနဲ့အခြားလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတွားရောက်ကြည့်ရှုဖို့သတင်းနောက်တွေကိုခွင့်ပြုမှာဖြစ်တယ်လို့မြန်မာအစိုးရကပြောကြားခဲ့တဲ့အတွက် HRW အနေနဲ့ဝမ်းသာမိကြောင်းနောက်ပြီးလွတ်လပ်တဲ့သတင်းမီဒီယာအဖွဲ့အစည်းတွေအားလုံးသာမကမြန်မာနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကိုပါလာခွင့်ပေးတင်ကြောင်းဒါမှသာအဲ့ဒီဒေသမှာဘာတွေဖြစ်နေသလဲဆိုတာအခြေမှန်တွေကိုတရမှာဖြစ်ကြောင်း Brett Adams ကပြောပါတယ်။ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကိုဖွဲ့စည်းလိုက်ကြောင်းမနေ့ကသတင်းစာရှင်းလင်းပွဲအတွင်းဦးစော်ဒေကပြောပါတယ်။ကော်မတီဥက္ကဋ္ဌဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးဝင်ကြီးဌာနဒုတိယဝင်ကြီးဦးခင်မောင်တင်နဲ့ဒီဥက္ကဋ္ဌဖြစ်ကာကွယ်ရေးဦးစည်းချုပ်ရုံးဘိုချုပ်စိုးနိုင်ဦးတို့ဖြစ်ပြီးအချိန်နဲ့တပြေးညီသတင်းထုတ်ပြန်သွားမှာဖြစ်တယ်လို့ဆိုပါရယ်အခုလိုသတင်းထုတ်ပြန်မှာကိုကြိုဆိုပေမဲ့သတင်းဖွဲ့ထဲမှာစစ်တဲ့အရာရှိတွေပါနေတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကယုံကြည်မှုရှိမှာမဟုတ်ဘူးလို့ Brett Adams ကပြောပါရယ
် If the security forces are involved in that then we don't trust it. The allegations are against the security forces. And so they're obviously
သူပြောသွားတာကတကယ်လို့များဒီသတင်းဖွဲ့မှာလုံခြုံရေးတပ်တွေဘက်ကပါနေမယ်ဆိုရင်ကျွန်တော်တို့ကတော့ယုံကြည်မှုရှိမှာမဟုတ်ပါဘူးဒီလုံခြုံရေးတပ်တွေဟာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေပါတယ်လို့ဆွဆွဲခံထားရတာပါစစ်တပ်ရဲ့အကျိုးစီးပွားပါနေပြီးလွတ်လပ်တဲ့သတင်းမီဒီယာအဖွဲ့မဟုတ်ဘူးဆိုတာထင်ရှားပါတယ်မောင်းတော့ဒေတာမှာဘာတွေဖြစ်နေတယ်လဲဆိုတာမှန်မှန်ကန်ကန်သိနိုင်ဖို့လွတ်လပ်တဲ့သတင်းမီဒီယာတွေအပါအဝင်ကုလသမဂ္ဂရဲ့သတင်းအဖွဲ့ကိုပါသွားခွင့်ပြုဖို့ HRW အနေနဲ့အရင်ကတည်းကလည်းတောင်းဆိုထားကြောင်း Brett Adams ကပြောသွားပါတယ်ရှင
်မိုင်းအင်ဂျင်နဲ့တင်ပြခဲ့တာပါရှင်အခုတော့စကိုင်းတိုင်းကအလုတ်သမားတွေရင်ဆိုင်ရတဲ့ပြဿနာဘက်ကိုဟိုတလဲကြည့်ကြရအောင်ပါဒီမကြာခင်ကမှထောင်ဒဏ်6လနေပါကြာခံရပြီးပြန်လွတ်လာခဲ့တဲ့စကိုင်းတိုင်း တစ်အချောထက်ဆက်ယုံကအလုတ်သမားတွေဟာစကိုင်းတိုင်းဒေသကြီးအစိုးရယုံကိုတွားရောက်ပြီးဘဲဆက်ယုံကမှဝင်ရောက်လှုပ်လှုပ်ခွင့်မရတဲ့အလုတ်သမား180ကျော်အရေးဝန်ကြီးချုပ်အနေနဲ့ဖြေရှင်းပေးဖို့အတွက်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ရဖို့ကြိုးစားရင်းလုံခြုံရေးတာဝန်ရှိသူတွေနဲ့နိုဝင်ဘာလ16ရက်နေ့မှာတင်းမာမှုတွေဖြစ်ခဲ့ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းစစ်ချောတဲ့ဆက်ယုံကအလုတ်သမားတွေဟာထောင်တန်းကြခံရပြီးတဲ့နောက်သူတို့တွေရဲ့ပြဿနာတွေကိုဖြေရှင်းပေးဖို့အတွက်အစိုးရတာဝန်ရှိသူတွေကိုဗုဒ္ဓဘူးနဲ့မှာတွားရောက်တောင်းဆိုခဲ့ရမှာသခိုင်းတိုင်းဒေသကြီးအစိုးရရုံးရှိမှာပဲတင်းမာမှုတွေဖြစ်ခဲ့တယ်လို့ဆိုပါတယ
်။ဟုတ်ကဲ့ဗျာကျွန်တော်တို့တိုင်းရုံသွားတာအခုဒီကပိစစ်တောင်းနဲ့ပတ်သက်ပြီးတော့ပေါ့ဟိုဒီအလုံသမားတွေနောက်ကကြံခဲ့တဲ့အလုံသမားတွေမှာဟိုအလုံသမားခွင့်ချိုးဖို့ခံမှုတွေအများကြီးရှိတယ်ဗျာ။အဲဒါကအလုံရှင်နဲ့ဒီတက္ကသိုလ်အနာဝိုင်းအဖွဲ့အစည်းတွေကပူးပေါင်းပြီးတော့လုပ်တယ်လို့ကျွန်တော်တို့ကတင်ပြသွားချက်ပေးလို့ရတယ်။အဲဒါကဘာကြောင့်ပြောလဲဆိုဒီအလုံသမားတွေကိုဗလက်လစ်ဆင်းသွင်းရတာအလုံရှင်ကနေပြီးတော့ဟိုတခြားဆက်ုံတွေလုံးဝလှုပ်ရှားလို့မရအောင်ဒီကိုသူကလှုပ်ထားတာပေါ့ဘုံမင်းမရတာ182ယောက်ရှိပါတယ်ခင်ဗျာစကိုင်းမျိုးကဆိုရင်ဘယ်ဆက်ုံမှာလုံးဝလက်မခံတဲ့အနေထားမှာဖြစ်နေတယ်တက်ကုန်းရဲစခန်းကနေပြီးတော့ကျွန်တော်တို့သူတို့ဖမ်းတဲ့အစီရင်တွေရဲ့ဟိုအလုံရှင်ကထုတ်လိုက်တဲ့အစီရင်တွေပေါင်းပြီးတော့အလုံရှင်နေစီကိုအကုန်ဖြတ်ထားတယ်အဲဒီအလုံရှင်ကနေတဲ့မန်နေဂျာတယောက်ကကျွန်တော်တို့အကြောင်းကြားပေးလို့ကျွန်တော်တို့ကသိရတာပေါ့အဲဒီကိစ္စတွေရဲ့အခြားဒီလုံသွားခွင့်ချိုးဖောက်ခံရမှုတွေနဲ့ဟိုကျွန်တော်တို့ဒီတိုင်းရဲဆိုရရအနေနဲ့ဘလို့တောင်းယူဖြစ်ရှင်းပြင်မဲဆိုတော့အဓိကကျွန်တော်တို့ကတွားမိတာခင်ဗျအဲကျွန်တော်တို့ကတွေးပြန်တောင်းတယ်တွေးပြန်မပြီးတဲ့အတွက်၃နိုင်လောက်ဆောင်းတာမှာတွေးပြန်လုံးဝမပြီးဘူးဆိုတာသိရတဲ့အတွက်ကျွန်တော်တို့ကချိုးချောက်တာနေတိုင်းတယ်တိုင်းတစ်ခါမှာသူတို့ခံရဲတွေရောတိုင်းရဲတွေရောကျွန်တော်တို့အကြောင်းဆုံးချက်ခံကြောက်လာမယ်ခင်ဗျအဖျားပေးပါတယ်မင်းတို့ဆန္ဒပြနေရလားခွင့်ဝေးပါလားဆိုပြီးကျွန်တော်တို့မေးတယ်ခွင့်ဝေးမပါလို့ရှင်တော့ဖမ်းဆီးရမယ်ဆိုပြီးပြောတယ်ကျွန်တော်တို့ကရတယ်ဖမ်းမယ်ဆိုလို့လိုက်သွားမယ်လို့ပြောလိုက်တယ်ဟုတ်တွင်းနေမှာသူကဒီလက်ရှိရောစာပဲတင်လာခဲ့လိုက်အဲတွေးခွင့်မရဘူးပထမတစ်ချိန်သွားတော့ကတွေးခွင့်မရဘူးမင်းပြန်လိုက်တော့မပြန်ဘူးဆိုတော့ဆက်ပြေးကြည့်ကြမယ်ဆိုတော့ဖမ်းမယ်ဆိုတဲ့အနေအထားဒီသူကပြောတယ
်သခိုင်းတိုင်းတစ်ချောတဲ့ဆက်ယုံမှာအလုတ်လုတ်ကင်နေတဲ့အလုတ်သမားတွေအနေနဲ့အလုတ်ရှင်ကအလုတ်ထုတ်ပြစ်လိုက်တာကြောင့်နှစ်လကြာဆက်ယုံရှိမှအလုတ်ပြန်ရရေးတောင်းဆိုခဲ့ပြီးတဲ့နောက်အလုတ်ရှင်နဲ့အလုတ်သမားဝန်ကြီးဌာနကဖြေရှင်းပေးတာတွေမရှိဘူးဆိုပြီးအေပီလ29ရက်နေ့ကနေစပြီးနေပြည်တော်ကိုချီတက်ခဲ့တာပါဒီနောက်မှာတော့နေပြည်တော်ဝင်တက္ကသိုလ်မြို့မှာဖမ်းဆီးခံခဲ့ရပြီးပုံမှန်905ခါခွေးပါဝင်ပုံမှန်3ခုလောက်နဲ့တရားစွဲဆိုက6လနီးပါးကြာထိမ့်သိမ်းခံခဲ့ရပြီးဒီလ17ရက်နေ့ကမှပြန်လည်လွတ်မြောက်လာခဲ့ပါတယ်သူတို့အနေနဲ့သခိုင်းတိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဝင်ရဖို့ကြိုးစားခဲ့ပေမဲ့စီရင်သာယာရေးဝန်ကြီးနဲ့သာတွေ့ခွင့်ရခဲ့ပြီးသူတို့ရဲ့ပြောဆိုချက်တွေကိုတင်ပြပေးမယ်လို့သာအဖြေထွက်ခဲ့တယ်လို့ဆိုပါတယ်
ကျွန်စီကြောင့်မထွက်ခင်ကကျွန်တော်ဝင်ကြီးကျောင်းနဲ့တွေ့ပြီးပြောထားတဲ့အရာရှိပါတယ်ခင်ဗျ။အဲဒါဘာလို့လဲဆိုတော့ဒီအလုပ်ရှင်ကစားကြုပ်ချိုးပေါက်တယ်။ချိုးပေါက်တဲ့အလုပ်ရှင်ကိုဟိုဘယ်လိုရေးယူမလဲဆိုတော့သူကဒီအလုပ်သမားဥပဒေမှာပါတဲ့ပုံမှန်50ပြည့်နဲ့ရေးယူပေးမယ်လို့ဆိုပြီးပြောထားရှိတယ်ဗျ။အဲအဲပြောထားရှိတဲ့နေရာမှာဒီနေ့ဒီချိန်ဒီကျွန်တော်တို့6လကျော်6လနေပါကြတဲ့အချိန်ဒီတစုံတရာဘာမှတိုးတက်မှုမရှိတဲ့အတွက်ကျွန်တော်တို့ကဝင်ကြီးချုပ်ဒေါက်တာမြင့်နိုင်ရတော့ဟိုဗလာကြီးပွဲနဲ့မားလက်တဲ့အတွက်တွေ့လို့မရနိုင်ဘူး။အစီအစဉ်တိုင်းဝင်ကြည့်တော့ရှိတယ်ဝင်ပြတော့ပြီးတော့ပြောလိုက်ပါလို့သူကပြောတဲ့အတွက်ကျွန်တော်တို့ကအစီအစဉ်တိုင်းဝင်ကြည့်ကိုကျွန်တော်တို့အသွားပြရတာအဲအစီအစဉ်တိုင်းဝင်ကြည့်ပါတယ်ဒီနောက်တော့ဒီတိုင်းဒေသကြီးအလုပ်သမားဥပဒေစည်းရေးဌာနလူတွေပါတယ်ပေါ့ကျွန်တော်ဥပဒေကြာရှိနေပါတယ်အဲ့တော့သူကဒီကျွန်တော်တို့နဲ့ဆွေးနွေးကြပြောပြတဲ့အချက်လက်တွေကိုသူကယူသွားတယ်ယူသွားပြီးတော့ဝင်ကြည့်ချုပ်ကိုတင်ပြပေးတယ်လို့ပြောတယ်ဟိုထက်ပြီးတော့ညွှန်ကြားချက်ထုတ်ပြီးတော့ကျွန်တော်တို့ကအကြောင်းပြန်ပေးမယ်လို့ပဲပြောတယ်ခင်ဗျာ
မြန်မာပြည်မှာအစိုးရတည်တက်လာပြီးတဲ့နောက်မှာတော့အခုချိန်ထိအလုပ်သမားရေးရာပေါ်လစီတွေကိုတိတိကျကျချမှတ်နိုင်တာတွေအားနည်းနေသေးတာအလုပ်သမားခွင့်ရေးချိုးဖောက်ခံရမှုတွေရှိနေသေးတာအလုပ်ရှင်တွေဘက်ကနှစ်ဖက်သဘောတူစာချုပ်တွေချိုးဖောက်တဲ့အခါမှာလည်းအရေးယူမှုတွေကထိရောက်မှုမရှိတာတွေရှိနေသေးတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကဝေဖန်နေကြတာပါဒီအတွက်အရင်အစိုးရလက်ထက်မှာလိုပဲအလုပ်သမားပြည်ထနာတွေဟာပေါ်ပေါက်နေစေဖြစ်တယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
နာနဲ့ခင်ပါရှင် VO American တန်ဂျာတာပရီနေမနဲ့ဖက်မြန်မာဘာသာအစီအစဉ်ကိုမနဲ့6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရီဝဲအစီအစဉ်မှာကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းမနဲ့ခင်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရနဲ့မြန်မာရေးသုံးသပ်ချက်တွေပြင် American အစိုးရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရမှာပါ။မြန်မာရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
ဆယ်စုနှစ်ငါးစုကျော်မှာရှိခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းဆိုင်ရာမူဝါဒအမှားယွင်းတွေနောက်ပြီးတော့ဟိုဆုံးဖြတ်ချက်အမှားယွင်းတွေကိုလက်ရှိအစိုးရကအမွေခံရတာဖြစ်ပါတယ
်။ရန်ကုန်သတင်းစာပညာကျောင်းညွန်ကြားရေးမှူးဦးရဲနိုင်မှုပြောသွားတာဖြစ်ပါတယ်။ပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။ဦးကျော်စန္ဒာစူးစီးတင်ပြထားပါတယ်ရှင်။
မြန်မာမီဒီယာစစ်တမ်းကပြုပြင်ရေးဆက်လုပ်ဖို့တောင်းဆိုဆိုတဲ့ခေါင်းစဉ်နဲ့မျက်စိမှမှရေးသားထားတာကိုဥစွာတင်ပြလိုပါတယ်။ Article 19အဖွဲ့နဲ့မြန်မာ Working Group for Freedom of Expression တို့ပူးတွဲပြုလုပ်တဲ့စစ်တမ်းတစ်ခုအရမြန်မာ Journalist တွေကလွတ်လပ်စွာဖော်ထုတ်ခွင့်ပြုပြင်ရေးဥပဒေပြဋ္ဌာန်းဖို့တောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာလွတ်လပ်စွာရေးသားဖော်ထုတ်ခွင့်ကျဆင်းခဲ့တယ်လို့မြန်မာ Journalist တွေကယူဆနေကြကြောင်း Article 19အာရှအကြီးအကဲ Oliver Spencer ကဆိုပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတက်လာတော့လွတ်လပ်ခွင့်ပေါ်ရလာမယ်လို့မျှော်လင့်ခဲ့ကြပြီးအခုခါဒီလွတ်လပ်ခွင့်ကိုဥပဒေအရအကာအကွယ်ပေးဖို့လိုလားနေကြတာဖြစ်ပါတယ်။လွတ်လပ်စွာထုတ်ဖော်ခွင့်လွတ်လပ်စွာသတင်းပေးခွင့်မီဒီယာလွတ်လပ်ခွင့်တွေကိုဖွဲ့စည်းပုံဥပဒေမှာထည့်သွင်းပြဋ္ဌာန်းဖို့မီဒီယာနဲ့အသံထွင်ဥပဒေတွေကိုပြောင်းလဲဖို့အပြင်တယ်လီကမ ्युन ီကေးရှင်းလောလို့ခေါ်တဲ့အဝေးဆက်သွယ်ရေးဥပဒေကိုအဓိကထောက်ပြလာကြတာပါ။ဒီအဝေးဆက်သွယ်ရေးဥပဒေပုံမှန် 66 ဂါကြီးအရjournalist တွေလူခွင့်လှုပ်ရှားသူတွေကိုရာဇဝတ်မှုမြောက်တဲ့အစီအဖြစ်မှုနဲ့ပုံမှန်အရေးယူနေကြတာဖြစ်ပါတယ်။1861ခုနှစ်ကတည်းကနေဂျက်ဗြိတိရှားအစိုးရပြဋ္ဌာန်းခဲ့တဲ့ရာဇသက်ကြီးဒါမှမဟုတ်ပြည်မှုဆိုင်ရာဥပဒေကိုပြန်လည်ပြုပြင်ခြင်းမရှိပါဘူး။ဒီဥပဒေပါရာဇဝတ်မှုမကင်းသောအစီအဖြစ်မှုကိုလည်းပြန်ပြင်ပေးဖို့သတင်းသမားတွေကတောင်းဆိုကြပါတယ်။မြန်မာ press council ရဲ့သတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးနိုင်မှုအပေါ်မှာတော့journalist တဝက်လောက်ကဒီကောင်စီဟာအောင်မြင်တယ်လို့ဆိုရပြီးကြံတဝက်ကတော့ဒီလိုမမြင်ကြပါဘူး press council အနေနဲ့ပိုပြီးလွတ်လပ်ခွင့်ရှိဖို့အထောက်သင့်တယ်လို့မြင်ကြပါတယ်ဒါပေမဲ့အခုကောင်စီဝင်တချို့ရွေးကောက်ခံတွေဖြစ်လာပြီးတဲ့နောက်မှာတော့မီဒီယာဥပဒေပြုပြင်ရေးမှာကောင်စီအနေနဲ့ပိုပြီးဥဆောင်မှုပေးဖို့လိုလားလာကြပါတယ်ဖြစ်ဆိုသူအလုံးကနိုင်ငံပိုင်သတင်းစာတွေအသံလွှင့်ဌာနတွေမရှိသင့်ဘူးအလုံးကိုပြည်သူအချို့ပြုမီဒီယာဖြစ်စေခြင်းကြပါတယ်နောက်ဆုံးအနေနဲ့260ဖြစ်ပွားလာခဲ့တဲ့ပြည်တွင်းစစ်ရစေးရေးအတွက်အခုအစိုးရသည်ဆောင်ရွက်နေတဲ့ပင်လုံငင်းညာရေးဖြစ်စဉ်နဲ့ပတ်သက်ပြီးဘလောက်ထိလွတ်လပ်စွာသတင်းရေးခွင့်ရသလဲဆိုတဲ့မေးခွန်းကိုဖြစ်ဆိုကြသူအများစုကတော့လွတ်လပ်စွာသတင်းရေးသားခွင့်မရှိဘူးလို့ဖြစ်ဆိုကြကြောင်းရေးသားထားပါခင်ဗျာအခုဆက်လက်ပြီး The Nation သတင်းစာမှာဖော်ပြထားတဲ့ကမ္ဘာသတင်းစာနဲ့ထုတ်ဝေသူများအစဉ်ဥက္ကဋ္ဌအက်ဒီတာများအဖွဲ့ဥက္ကဋ္ဌတို့ရဲ့မီဒီယာလွတ်လပ်မှုဖိနှိပ်ခံရခြင်းနဲ့ပတ်သက်ပြီးမြန်မာခေါင်းဆောင်များသို့အဖွင့်ပေးစာကိုတင်ပြလိုပါတယ် 11 media group ကတာဝန်ရှိသူတွေကိုဖမ်းဆီးထောင်ချတာနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်ပြီးလွတ်လပ်စွာထုတ်ဝေပြောဆိုခွင့်အမှတ်ခံချက်ရရှိဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ကြပါတယ်11 media group က CEO သန်းထွန်းအောင်နဲ့အဒီတာချုပ်ဝေဖြိုးတို့ကရန်ကုန်တိုင်းဝန်ကြီးချုပ်ဖြိုးမင်းသိန်းခြားစားပြစ်စီတယ်လို့စွပ်စွဲရေးသားခဲ့တဲ့အတွက်ဒီသတင်းဘယ်ကရရတယ်ဆိုတာထုတ်ဖော်ဖို့ဝန်ကြီးချုပ်ကတောင်းဆိုခဲ့ပါတယ်ဒီတောင်းဆိုချက်ကို11 media group ကညှင်းဆန်ပြီးဒါဟာသတင်းလွတ်လပ်ခွင့်ကိုဖိအားပေးခြင်းဖြစ်တယ်လို့ပြန်လည်ရှုတ်ချပါတယ်။သူတို့ရဲ့ဆူဆွဲချက်ကိုပွင့်ပွင့်လင်းလင်းစစ်ဆေးဖို့တောင်းဆိုလိုက်ပြီးဒီလိုစစ်ဆေးတဲ့အခါမှာပူပေါင်းပါဝင်ဆောင်ရွက်မယ်လို့လည်း11 Media Group ကကန့်လှန့်ခဲ့ပါတယ်။ဒါပေမဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ကလက်မခံဘဲအဝေးဆက်သွယ်ရေးဥပဒေပုံမှန် 66 ဂါကြီးနဲ့ဆွဲဆိုပြီးဖမ်းဆီးလိုက်ပါတယ်။ဒီကနေ့မြန်မာနိုင်ငံမှာ Journalist တွေလွတ်လပ်စွာရေးသားဖော်ထုတ်လို့ဖမ်းဆီးထောင်ချခံရတဲ့ကိစ္စကိုရှုတ်ချလိုက်ပါတယ်။ဝန်ကြီးချုပ်ဖြိုးမင်းသိန်းအနေနဲ့ဒီစူဆွဲချက်တွေကိုရုပ်သိမ်းပြီးသန်းထွန်းအောင်နဲ့ဝေဖြိုးတို့ကိုချက်ချင်းလွှတ်ပေးဖို့တောင်းဆိုပါတယ်။ဆိုပြီးတော့အိတ်ဖွင့်ပေးစာမှာဖော်ပြထားပါခင်ဗျာ
။တော်ဒါရှင်များရှင်မြမပြည်တော်တော်ရော့မြို့ပါမကျန်းယာဒီမရွေးစုညံတန်တွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချက်ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းတကြဘလို့ကြက်မှတ်ပြီးထိန်းချောင်းပေးကြရင်ကောင်းပါမလဲ။မြို့နယ်ရက်ွက်ကြေးရွာအလိုက်အတန်ချက်ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကျလိုက်နာကြပါရဲ့လား ပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘယ်ပုံပဲနည်းဖြေရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတရိပ်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်ရရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြရတဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေ telephone number 1-232-382-555ကိုဖြစ်စေစုတင်ကြောင်းကြားထားနိုင်ကြပါသည
်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်အခုတော့အင်္ဂလိပ်စာအလဲရောက်ပါပြီဒေါ်လာလတန်းစီစဉ်တင်ဆက်ထားပါတယ်ရှင်
တင်ပြမယ် idiom အသုံးကတော့
drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက d r i v e drive ကမောင်းတာ m e m e ကကျွန်တော်ကျမ u b up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် t h e the w a l l wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်ဒီတော့ဆင်းသက်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့တိရစ္ဆာန်တစ်ကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အတုံးဝင်ဖြစ်ပါတယ်။ဒါကြောင့် idiom အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနေပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်ယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Drive me up the wall.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့မြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ NLD ပေါ်ပြပအမြင်နဲ့လက်တွေ့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်ရွေးကောက်ပွဲအောင်ပွဲတစ်နှစ်သက်တမ်းရှိလာပြီဖြစ်တဲ့ NLD ပါတီနဲ့အစိုးရဘောနိုင်ငံတကာသုံးသက်ချက်တွေဟာတကယ်လက်ရှိအခြေအနေတွေနဲ့ကိုက်ညီမှုရှိပါရဲ့လားပြည်တွင်းအခြေစိုက်မီဒီယာသမားတွေဖြစ်ကြတဲ့ရန်ကုန်သတင်းစာပညာကျောင်းညွန်ကြားရေးမှူးဦးရဲနိုင်မွန်းနဲ့နိုင်ငံခြားသတင်းဌာနတစ်ခုရဲ့ရန်ကုန်အခြေစိုက်သတင်းနောက်လည်းဖြစ်ဘလော့ဂါတဦးလည်းဖြစ်တဲ့ဦးတီဟာသွေးတို့နဲ့ဦးကျော်စင်သားတို့ဆွေးနွေးသုံးသပ်ထားပါတယ်။ဒီကနေ့ထုတ်လွှင့်မဲ့ပထမပိုင်းမှာတော့စီးပွားရေးအုပ်ချုပ်ရေးကဏ္ဍနဲ့ NLD အစိုးရပေါ်လူထုထောက်ခံမှုအလားအလာကိုဆွေးနွေးထားတာဖြစ်ပါတယ်။ဆက်ပြီးနားဆင်ကြပါရှင
်။ဒီကနေ့ကိုရဲနိုင်မွန်းနဲ့ကိုစီဟာသွေးတို့ကိုကျွန်တော်ဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာ NLD ရွေးကောက်ပွဲနိုင်ခဲ့တာတစ်နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလည်းပွင့်လင်းမှုရှိလာတဲ့နိုင်ငံတကာကလည်းမြန်မာပြည်ထက်ကိုပို့ပြီးတော့လာရောက်လေ့လာခွင့်တွေပူရလာကြတယ်ပို့ပြီးပွင့်လင်းလာတယ်ဆိုတော့မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာသတင်းလောကကစွန့်စားကြတာတွေဟာတကယ်အဖြစ်မှန်ကိုထင်ရှားရလားဆိုတာကိုကျွန်တော်သိရင်ပါတယ်ပထမဦးဆုံးကတော့မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ပြောတဲ့နေရာမှာနိုင်ငံတကာကအဓိကထောက်ပြတာကဘာမှပြောင်းလဲမှုမရှိသေးဘူးဆိုတဲ့သဘောတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံတွင်းမှာ NLD တက်လာပြီးတဲ့နောက်စီးပွားရေးတိုးတက်ပြောင်းလဲမှုတစုံတရာမရှိသေးဘူးဆိုတော့ပြပကရေးသားချက်တွေကိုရဲနိုင်ငံစိုက်ပြီးသုံးသပ်ပေးပါခင်ဗျာ
ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ဟိုမြန်မာနိုင်ငံကတောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဖွဲ့တက်လာပြီးနောက်ပိုင်းမှာစီးပွားရေးမတိုးတက်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ပြောရရင်တကယ်တော့90ကျော်အကြာမှာပထမဦးဆုံးအချိန်ရတားအစိုးရကတာဝန်ယူရတာဖြစ်တဲ့အတွက်ဒီကိစ္စကအခုလက်ရှိရှိနေတဲ့အစိုးရဖွဲ့ရဲ့ရုပ်ရည်ကိုင်းတစ်ခုရဲ့ပုံမှာမူတည်တာမဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်။တကယ်တမ်းကပြီးခဲ့တဲ့ဟိုဆယ်စုနှစ်5စုကျော်မှာရှိခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတိုင်းရာမူဝါဒအမှားယွင်းတွေနောက်ပြီးတော့ဟိုဆုံးဖြတ်ချက်အမှားယွင်းတွေဟိုလက်ရှိအစိုးရကအမွေခံရတာဖြစ်ပါတယ်။ဒီတစ်ခုတော့ထပ်ပြီးတော့ပြောချင်ပါတယ်။နောက်တစ်ခုက သိတာတင်ချားတဲ့အဲ့ဒီထဲမှာပြောင်းလဲကလက်ခံသည့်ဖြစ်စေမလက်ခံသည့်ဖြစ်စေဟိုဟိုစီးပွားရေးဆိုင်ရာပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့အခုအစိုးရလက်ထက်မှာဒေါက်ဆန်းစုကြည်ကအမေရိကန်ပြည်ထောင်စုကိုရောက်သွားတဲ့အချိန်နောက်ပိုင်းမှာဒီပိတ်ဆို့မှုတွေကိုဖျော့ချပေးတဲ့နောက်အခြေအနေဟာတော့ထူးခြားတဲ့အကြောင်းလဲတခုလို့တော့ပြောချင်ပါလားကြာ
ကိုဒီဟာသွေးသုံးသပ်ပောင်းခင်ဟဲ့ကစားစီးပွားရေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ပြပမီဒီယာတွေကမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေပေါ်ဝေဖန်သုံးသပ်ချက်တွေကိုလုံးဝမှန်ကန်တယ်လို့ကိုစီဟာသွေးယူဆပါသလားသူတို့ကတော့သိတွတ်တက်မှုမရှိဘူးဆိုတဲ့သဘောကိုသာလုံးဝပြောတာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဟိုပြပရောပြပရောကျွန်တော်တို့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဟာစီးပွားရေးသမားတွေကိုယ်တိုင်ရောကျွန်တော်တို့ဒီသုံးသပ်တဲ့သူတွေကိုယ်တိုင်ရောဟိုဒီဒီသုတေသနပညာရှင်တွေကိုယ်တော်ရောဒါနှေးကွေးတယ်လို့ပြန်ပြောနေတာဟုတ်ပါခင်ဗျာဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းပြီးခဲ့တဲ့စီးပွားရေးသမားတွေနဲ့တွေ့တယ်နေပြည်တော်ဆွေးဆုံတဲ့ပွဲမှာလည်းသူကိုယ်တိုင်ကလည်းစီးပွားရေးဟာနှေးကွေးနေတယ်ဆိုတာကိုသူကိုယ်တိုင်ကလည်းဝန်ခံခဲ့ပါတယ်ခင်ဗျာဆိုတော့ဒါအငင်းပွားပြာမရှိပါဘူးခင်ဗျာဒါပေမဲ့ကျွန်တော်တို့အများအမြင်ကိုပြောရရင်တော့ဟာလာကျွန်တော်လည်းဟိုဒီရုပ်ကဘတ်တနေ့ပြည်တော်ကိုကျွန်တော်လည်း ground မှာဆင်းပြီး interview တွေလုပ်တဲ့ခါကျကျွန်တော်လည်းအများကြီးကြားသိရတာပေါ့နော်ဆိုတော့နောက်တော့အဖြစ်ကတော့ကျွန်တော်တို့အားလုံးနားလည်တာကတော့ဆိုတော့ကိုရွေးနိုင်မို့ပြောသွားသလိုပဲခစ်ဆိုးခစ်ချက်ကြီးနဲ့ကျွန်တော်တို့အများကြီးဖြတ်သန်းလာတဲ့အချိန်မှာဒီကျွန်တော်တို့အစိုးရအသစ်အနေနဲ့စီးပွားရေး policy တွေချဖို့စီးပွားရေးကိုဥပေါ်လာအောင်လုပ်ဖို့ဆိုတော့အရင်ဆုံးအခြေအနေတွေအားလုံးကိုတည်ငြိမ်သွားအောင်လည်းပြင်ဆင်ဖို့သူတို့ရဲ့ဒီကျွန်တော်တို့ဒီသွားမယ့် plan အသစ်တွေပေါ့စီမံကိန်းအသစ်တွေဟလာတခါစီးပွားရေးကဘယ်နေရာမှာချွတ်ချုံကြနေလဲဘယ်နေရာဘယ်လောက်ထိဆိုးဝါးနေရတယ်ဘယ်နေရာကိုဘယ်လိုလုပ်ရင်တော့တလားထူမလဲဆိုတဲ့ပြင်ဆင်မှုတွေပေါ့ကနဦးပြင်ဆင်မှုတွေကိုအချိန်ယူနေရတယ်လို့ထင်ပါတယ်နောက်တစ်ခုကအုပ်ချုပ်ရေးအတွေ့အကြုံရှိတဲ့ဒီတော့ဆက်စစ်ကြီးအစိုးရအဖွဲ့အစည်းနဲ့လည်းတခြားအစိုးရတွေတက်စားရင်ပို့ပြီးတော့ဒီပြင်ဆင်နေမှာအချိန်ယူရလာဟိုသေးကွေးနေတာလေဒါဟိုဖြစ်ကိုဖြစ်ရမယ်ရင်ဆိုင်ရမယ်ကိစ္စတစ်ခုလို့ကျွန်တော်မြင်ပါတယ်ကျွန်တော်ထူးခြားတွေ့တာတော့ ground ပေါ်မှာပြည်သူလူထုအာ80ရာခိုင်နှုန်းလောက်ကတော့ဒီကိစ္စကိုလက်ခံတယ်နေကွေးမယ်အာဒါပေမဲ့အချိန်အနည်းငယ်ရလာတယ်အချိန်ရလာတယ်အမြဒီတိုးတက်မှုတွေရှိလာမယ်လို့မျှော်လင့်လာမယ်ကျွန်တော်တွေ့ခဲ့ပါတယ်ဗ
ျဟုတ်ကဲ့အဲ့ဒီစီးပွားရေးပြုပြင်ပြောင်းလဲရေးမှာဘျူရိုကရေစီရန်တရားပေါ့ဗျာအုပ်ချုပ်ရေးရန်တရားကိုတကယ်ဆက်လွက်လာအောင်ပြုပြင်ဖို့ရတယ်ပဲသိအကြီးကြီးဆိုတာမှန်ပါတယ်အဲ့ဒီကိစ္စကိုလည်းသိထောက်ပြကြပါတယ်အဲ့ဒီကိစ္စဟာလုံးဝရှေ့ကိုမရွေ့သေးဘူးဆိုပြီးတော့စုံစမ်းကြတာကြားပါတယ်ဆိုတော့အဲ့ဒီကိစ္စကိုဘယ်လိုပြောကြမလဲခင်ဗျာလူမှန်နေရာမှာမဖြစ်နိုင်တာလားသူတို့ကိုလေ့ကျင့်ပေးဖို့လိုလားလားအရင်တုန်းကသူတို့ရှိနေတဲ့စိတ်နေသဘောထားအဲ့ဒီဘျူရိုကရေစီရန်တရားတဲ့ပုံစံရဲ့ mindset ကိုလည်းမရွေ့သေးဘူးလို့ဆိုကြပါတယ်အဲ့ဒီကိစ္စကိုရဲနိုင်မှုဘယ်လိုမြင်ပါလဲ
ဟုတ်စီဝိုင်းနဲ့ပတ်သက်တာနိုင်ငံရဲ့ဝင်ငွေနဲ့ပတ်သက်တဲ့ပြောရမယ်ဆိုရင်ကျွန်တော်တို့စီမာကအဓိကပြီးခဲ့တဲ့ဟိုစက်တူနစ်တွေမှာကျွန်တော်တို့မူကိုခဲ့ရတာကတဘာဝတရားစာတာတွေကိုထုတ်ပေါ်တဲ့လုပ်ငန်းတွေလုပ်ရင်းနဲ့ကျွန်တော်တို့ကဟိုငွေကြေးကိုရှာဖွေခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်ဥပမာအားဖြင့်တဘာဝတက်ငွေတွေရေနံတွေနောက်ပြီးတော့ဟိုတွင်းထက်ကြောက်တွေဒီလုပ်ငန်းတွေကိုလုပ်ခဲ့တဲ့အခါမှာလည်းပြန်ပြီးတော့ပြောမယ်ဆိုရင်လက်ရှိအစိုးရကရင်ဆိုင်နေရတာကဒီလုပ်ငန်းတွေကိုအတိတ်မှာတကယ်ဥဆောင်လုပ်ခဲ့တာတွေကအရင်တုန်းကရှိခဲ့တဲ့ဗိုလ်ချုပ်တွေနဲ့သူတို့ရဲ့နှီးဆက်တဲ့မိသားစုတွေသူတို့ရဲ့အပိုင်းအဝိုင်းတွေကလုပ်ခဲ့တာဖြစ်တဲ့အတွက်ဟိုဟိုလက်ရှိအစိုးရအနေနဲ့ပြန်တွဲတဲ့နေရာမှာတော်တော်လေးအခက်အခဲရှိမဲ့အနေအထားတွေလည်းမြင်ပါတယ်လက်ရှိကျွန်တော်တို့နိုင်ငံရဲ့ဝင်ငွေကအဲ့ဒီဟိုလုပ်ငန်းတွေပေါ်မှာအများကြီးနေကုန်နေရတဲ့အပိုင်းရှိပါတယ်ဒါတွေကနိုင်ငံရေးအပြည့်ပြန်ပြောမယ်ဆိုရင်2008ဖွဲ့စည်းပုံချင်းကဥပဒေပါဝင်နောက်ကျောင်းမပြောင်းသေးလို့ပြောတဲ့ကိစ္စမျိုးတွေအဲ့ဒါတွေကဟိုတက်မတော်နဲ့နီးစပ်တဲ့မိသားစုတွေလောက်ကန်ခဲ့တာတွေဖြစ်တဲ့အတွက်ပို့ပြီးတော့တောင်မှဟိုလက်ရှိဆိုးရအနေနဲ့ဒါတွေဟိုကန်တီရှင်းတဲ့အခါမှာအထက်ကျဲဖြစ်မယ်လို့ထင်ပါတယ်ခုနကဟိုကြွန့်ကျင်မှုအပိုင်းတွေပါတွေကတော့မြန်မာနိုင်ငံကဟိုနှစ်ပေါင်း90ကျော်အကြာမှာပထမဦးဆုံးချိန်ရသားဆိုးရပြောရရင်ဒီရသားဆိုးရထဲမှာဟိုတောင်တိုင်းမှာနှစ်တွေကြာကြီးရှိနေခဲ့တဲ့လူတွေပြီးခဲ့တဲ့ဆယ်စုနှစ်သုံးစုလောက်မှာဟိုပြည်မကဘာနဲ့ဖြစ်ဖို့ဖြစ်တည်ဖို့ခက်ခဲတဲ့လူတွေဦးဆောင်လာဖြစ်တဲ့အတွက်ဒီအားနည်းချက်တွေကတော့ရှိမှာပါခင်ဗျာ
ကိုစီဟာသွေးရဲ့သဘောထားပြောပါအောင်ခင်ဗျာအုတ်ချွေရန်တရားနှစ်ကွေးနေတဲ့ဆိုရင်ပတ်သက်ပြီး
ဟုတ်ကဲ့အဓိကပြဿနာတော့ဒေါ်ဆန်းစုကြည်ရဲ့မူဝါဒကပြဿနာရှိနေတာပါဒီလိုကစီရန်တရားအပါဝင်ပေါ်တော့စစ်တပ်ကသူကဒီအရက်သားဆိုတာအာဏာရလာတဲ့အချိန်မှာသူတကယ်ဒီလိုကစီရန်တရားကိုဘယ်ထဲမှာချုပ်ထုတ်သက်ပြီးလောက်လာမလားသတိမီသိုးရဲ့ကြောင်းကြမှုကြီးမရှိသေးတဲ့သဘောထားခါလေးကကျွန်တော်တွေ့ရပါတယ်အဲသူတည်တဲ့ဒီဘီရိုကရေစီရန်တရားကိုတက်တိုင်တွေထုတ်ထုတ်ဆက်မလုပ်ဘဲနဲ့ခင်းခင်းငင်းလုပ်သွားမယ်ဆိုတဲ့ policy ကိုစစ်သုံးတဲ့အခါမှာအခုဆိုကျွန်တော်တို့ကတော့ပွဲလေဝေဖန်မယ်ဆိုရင်ဘီရိုကရေစီရန်တရားကိုကိုကမပြင်နိုင်ဘဲနဲ့ဘီရိုကရေစီရန်တရားတဲ့လူတွေကဒီအစိုးရအစ်ကိုပြင်ဖို့စ조사တဲ့သဘောမျိုးကိုကျွန်တော်တို့မြင်လာရတာရှိပါတယ်။ဒါအသိအန္တရာယ်ပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့ဒီအဓိကဒီစီးပွားရေးဥပေါ်လာဖို့နဲ့ဒီအုပ်ချုပ်ရေးနိုင်နေမှုဆိုရင်ကျွန်တော်နှစ်ချက်ရှိပါတယ်။နှစ်ချက်လောက်ရမယ်လို့မြင်ပါတယ်။တစ်ချက်ကတော့ဒီတက်တက်သားသားပေါ့နော်ဘီရိုကရေစီရန်တရားမှာအချိန်တစ်ခုပေးပြီးတော့ရှိလာတဲ့လူဟောင်းတွေနဲ့ ဟာပုံစံပြောင်းအောင်လုပ်ပြီးတော့ရန်တရားကိုအစ်စ်ပြန်လဲတိဆောက်ပြီးတော့ပြန်ပြီးစိတ်သက်လူသက်နေပေါ့နော်ပြန်လဲတိဆောက်ပြီးတော့ပြန် run နိုင်မှာများများပြန် run နိုင်မှာသူ့အတွက်အဆင်ပြေပါမဟုတ်ရင်သူကသူ့ကိုကြောင်းလဲလို့ပြပဲကိုယ်ကြောင်းလဲခံရတဲ့ဘဝနဲ့ဆိုလို့ရှိရင်ကိုယ့်ရဲ့ policy သက်လဲအလုပ်ဖြစ်မှာမဟုတ်ပါဘူးဒါနောက်တစ်ချက်ဒါတစ်ချက်ပါဒုတိယတစ်ချက်ကဘာလဲဆိုတော့ဒီကတော့ရန်ရမှာရှိတဲ့လူတွေရောပြည်သူလူထုရောကိုကျွန်တော်တို့နိုင်ငံရေးနဲ့ပတ်သက်တဲ့လူဝါဒအစ်စ်တွေလားနိုင်ငံသားရေးနဲ့ပတ်သက်တဲ့လူဝါဒအစ်စ်တွေစီးပွားရေးနဲ့ပတ်သက်တဲ့လူဝါဒအစ်စ်တွေမှာအလုပ်ဆရာတွေအများကြီးရှိတယ်လူတွေကအခုတော်တော်စင်မှာခက်ကတော့ကြောင်းသွားပြီဘာတွေလုပ်ရမလဲဆိုကိုစီကိုစီကိုစီကိုစီမှာစီးပွားချာချာမသိ focus ကသူတို့ရဲ့အမြင်မပြတ်သားဘူးတခုခုပဲဟိုအစိုးရပြည်စီကနေပြောအထုပ်ကြီးတစ်ခုကြာလာပြီသူတို့ဘဝတွေကြောင်းလဲသွားမလားလို့မြင်နေတဲ့လူတွေတောင်ရှိတယ်ဆိုတော့လူတွေလူတွေမှာလည်းကြောင်းလဲစရာရှိတယ်ဆိုတော့ဒေါက်ဆန်းကြည့်အနေနဲ့ဒီလူတွေကိုကျွန်တော်တို့ကဒီ regularly ပေါ်တော့ပုံမှန်ဖြည့်တွေ့နေဖို့လိုတယ်ကျွန်တော်တို့ကဒီမိန်ကုန်းတွေပြောဖို့လိုတယ်အခြေပြမိန်ကုန်းတွေဟလာဟိုအများကြီးပြောဖို့လိုတယ်သူတို့ကချို့ issue တွေဆိုလို့ရှိရင်ချက်ချင်းတုံ့ပြန်ဖို့လိုတဲ့ issue တွေရှိတယ်ဆိုတော့ကျွန်တော်တို့ကဒီခေတ်မှာ online လည်းကောင်းနေတယ်ဟလာကျွန်တော်တို့ internet ခေတ်ဟလာ broadcasting ကလည်းကျွန်တော် channel အများကြီးခေတ်မှာအစိုးရဟာပြည်ရဲ့ကြောင်းလေးလို့ရအစိုးရပြည်သူလူထုနဲ့ပို့ပြီးတော့ဖြည့်တွေ့တယ်အပြာဆွေးနွေးဖလှယ်မှုတွေလုပ်တယ်လေဟိုအားလုံးကြမှာနားလည်မှုတွေရရှိသွားရင်တော့အကြအသာသာရမြန်လာလိမ့်မယ်လို့ထင်ပါတယ်ဗျ
ဟုတ်ကဲ့ဒီလိုအခြေအနေတွေတိုးတက်မှုသိနှေးကွေးနေရင်စောစောကကိုစီဟာသေးပြောတော့80ရာခိုင်နှောက်လူတွေကတော့ဒါကိုနားရထိုင်ရလက်ခံနိုင်တယ်ဒေါ်အောင်ဆန်းစုကြည်ရဲ့လူကြိုက်များမှု NLD ပါတီရဲ့ထောက်ခံမှုကျွန်တော်ကိုရဲနိုင်မှုကိုမေးချင်ပါတယ်သူအခုထိကတော့လူလူရဲ့နှုတ်ဖျားမှာဒီပါတီဟာသိအရေးကြီးတဲ့ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံမှုတွေအများကြီးရှိနေရပါတယ်ဒီထောက်ခံမှုကတော့တချင်းချင်းမှာဆုတ်ရော့သွားနိုင်တဲ့အလားအလာတွေ့ရပါတာကိုရဲနိုင်မှုဘယ်လိုသုံးသပ်ပါလဲလူတွေသဘောထား
ဟုတ်အလားကကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်ပါတယ်။ဒီအောင်စုအစိုးရအနေနဲ့လုပ်တင်တာကတော့တကယ်တမ်းကျတော့တိုင်းဒေသကြီးနဲ့ပြည်ထဲမှာဟိုပြည်နယ်တွေမှာရှိတဲ့ဟိုဝန်ကြီးချုပ်နဲ့အစိုးရအဖွဲ့တွေကို decentralization ပေါ့ဟိုဘိုးချုပ်ကံမှုကိုရှော့ချဖို့လိုအပ်တယ်လို့ထင်ပါတယ်။အဲ့ဒါကပါလဲဆိုတော့သက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဟိုဝန်ကြီးချုပ်နဲ့သူတို့ရဲ့အစိုးရအဖွဲ့တွေကသူတို့ဒေသတွင်းမှာသူတို့အလုပ်ကိုင်ရှာဖွေရေးတွေကိုဦးဆောင်လုပ်ဖို့နောက်ပြီးတော့ဟိုဟိုဟိုဟိုဟိုတဲ့တဲ့ပြောရမယ်ဆိုရင်တော့တို့ပြည်ငယ်တွေတို့တိုင်းပြည်ကြီးတွေမှာလောက်ကင်ကွင်းလန်းတွေနောက်ပြီးတော့ဟိုရင်းနှီးမြှုပ်နှံမှုတွေနောက်ပြီးတော့ဟိုအဲ့ဒီမှာရှိတဲ့ပြည်သူတွေကိုယ်တိုင်ဝင်ငွေရှာဖွေနိုင်မှုတွေအခွင့်အလမ်းတွေကိုဦးစားပေးဖို့အတွက်အခွင့်ပေးတယ်လို့ထင်ပါတယ်မဟုတ်ရင်ဟိုနိုင်ငံရေးတစ်ခုတည်းနဲ့အယူအဆတစ်ခုတည်းကိုပေါ်ဆောင်မှုကများပြီးတော့လက်တွေ့ပြည်သူတွေရဲ့ဘဝမှာနေ့စဉ်ဘဝမှာအကြောင်းလည်းမရှိဘူးဆိုရင်အဲ့ဒါကစိုးရိမ်စရာတစ်ခုလို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကိုတီဟာသေးရောစိုးရင်ပြီးပါလားအတော်ဆန်းစုကြည်အစိုးရရဲ့လူထုထောက်ခံမှုကြာဆင်းသွားနိုင်တဲ့အလားအလာကိုဘယ်လိုသုံးသပ်လို့ပါလဲ
ဟုတ်ကဲ့ကျွန်တော်တို့ခုလာမယ့်ဂျာပြရွေးကောက်ပွဲမှာဒီအချက်ကိုကျွန်တော်တို့ကြည့်ရမယ်ထင်ပါတယ်ဂျာပြရွေးကောက်ပွဲကမငင်းနိုင်တဲ့အဖြေတွေဖွင့်လာပါလိမ့်မယ်ဆိုတော့ဒေါ်ဆန်းစုကြည်ကိုလည်းဒီကိစ္စကိုသတိထားမိမယ်လို့ထင်ပါတယ်မဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီဒေါ်ဆန်းစုကြည်ကိုဒီ NLD ကိုအစိုးရဖွင့်နိုင်လောက်ဖြစ်အထိမဲပေးခဲ့တဲ့လူတွေထဲမှာဒေါ်ဆန်းစုကြည်ကိုငိုကြည်ယူဆွဲရှိတဲ့ဟလာချစ်တဲ့ဒီလူတွေကပေးခဲ့တာရှိတယ်လို့ကောင်းများကောင်းလားမလားလို့ဆိုပြီးတော့အဲ့လိုမျိုးအမြင်နဲ့ပေးတဲ့လူတွေလည်းရှိပါတယ်အာဆိုတော့အချိန်ရလာတာလည်းအများပေါ့နော်ချစ်ရင်းဆွဲရှိတဲ့လူတွေကတော့ပြင်အတိုင်းတာတစ်ခုထိကြံနိုင်ပါတယ်အခုကကျွန်တော်တို့ ground မှာလည်းဖြည်းဖြည်းချင်းကျွန်တော်တို့ကြားလေရတာကကောင်းများကောင်းလားမလားဆိုပြီးတော့ပေါ့နော်အကောင့်ဘက်ကိုအစ်စ်ဘက်ကိုကျွန်တော်တို့အဟောင်းလူဟောင်းတွေကိုညှင်းဝဲတဲ့လူတွေပေါ့နော်ဒီလူတွေကနေပြီးတော့နိုင်ငံရေးအမျှော်မြင်တစ်ခုစီးပွားရေးအမျှော်မြင်တစ်ခုခေတ်တစ်ခုသွားမယ်ဆိုအမျှော်မြင်တစ်ခုလည်းပေးခဲ့တဲ့ဟလာဟိုအတိုင်းတာစက်ဘိုးတာတွေရှိပါတယ်ဆိုဒီလူတွေကဖြည်းဖြည်းချင်းခွာလာနိုင်ပါတယ်ဆိုတော့ရုပ်ပြည့်ကြီးကျွန်တော်ကြားသွားလိမ့်မယ်လို့မမြင်ပါဘူးဘာလို့ဆိုတော့ကျွန်တော်တို့မှဒီအစိုးရအစ်စ်ကိုညှော်လင့်တာတခုလည်းမဟုတ်ဘူးအစိုးရအဟောင်းပြတ်တက်မလာဘူးလေညှော်လင့်နေအပြက်ကနာတခုရှိရဲ
ဆိုတော့
အဲ့ဒါကလည်းတော်တော်ဒါအားတခုဖြစ်နေတာပေါ့နော်ဆိုတော့အဲ့ဒါကိုကျွန်တော်တို့ကြည့်ရပါလိမ့
်မယ်မြမအရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာပါနောက်တစ်ပတ်ထုတ်လွှင့်မယ့်ဒုတိယပိုင်းမှာတော့ပြည်တွင်းချင်းချင်းရေးပြဿနာနဲ့ဘူးတီတောင်မုံတို့လုံခြုံရေးအခြေအနေတွေနဲ့ပတ်သက်တဲ့ဆွေးနွေးချက်ကိုကြားကြမှာဖြစ်ပါတယ်ရှင်အခုတော့သူယုံကြည်ရစီစဉ်လက်ပါဒီတစ်ပတ်မှာတော့တေးသင်ရှင်ဆောင်းဦးလိုင်ရဲ့အမြင်ကိုကြားကြမှာဖြစ်ပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်ဟောကျွန်တော်ယုံကြည်တဲ့ခါပါပေါ့လေဆံဘော်ရက်နှစ်ခုပေါ့ဗျာမှန်တာလို့ဟုတ်တာပြောအများကျိုးဆောင်ကိုအကျိုးအောင်ပေါ့အဲ့ဒီကိစ္စလေးနှစ်ခုကိုကျွန်တော်ပြောချင်ပါတယ်အဲ့ကျွန်တော်တို့ငယ်စဉ်ခါတည်းကစာရီမှာသင်ရတယ်မှန်တာလို့ဟုတ်တာပြောဆိုတဲ့စကားလေးဒါပေမဲ့တကယ်လက်တွေ့လုပ်တော့မယ်လို့2009နောက်ပိုင်းမှာဆုံးဖြတ်တော့ဒီတနေ့တနေ့မှန်တာတွေပဲပြောဖို့အကောင့်ထည့်ဖို့ကတော့တော်လေးခက်တဲ့အပိုင်းတွေကိုတွေ့ရတာပေါ့နော်အထူးသဖြင့်အများထိခိုက်ညံ့တာအောင်မလိမ်မညာရင်တော့မှတော်တော်လေးဧတံမိုးရှိပြီဆိုတာသိလာတာပေါ့နော်ဥပမာမှုမှုရေးတွေလှုပ်ဆောင်ချက်တွေနိုင်ငံရေးတွေလှုပ်ဆောင်ချက်တွေနဲ့ပတ်သက်တာဖြစ်စီစီဝါရှာတဲ့အခါပညာရှာတဲ့အခါဖြစ်စီလိင်ညာလေပြားတဲ့ဇာတာတွေတုံးပြီးတော့ကိုကျိုးစီဝါတို့ပညာတို့အစ စားစားရပါဗျာဒါကြီးကျွန်တော်ကမရှာဖွေတော့ဘူးတက်နိုင်မများတော့အရေးကြီးတဲ့ကိစ္စတွေကိုမှန်တာပြောနိုင်အောင်ပေါ့တက်နိုင်မများအကျဉ်းချအထောက်ခဲ့ရတော့နောက်အဲ့ဆောင်ဖို့ခရီးနောက်ဆက်တွဲတော့ကောင်းတာလေးတွေပဲကျွေးလုံနိုင်မို့တနေ့တနေ့စူးစမ်းအထောက်အကူရပါဘူးလားတစ်ခါတည်းကကိုလုတာလေးတွေကမဟုတ်တာလေးတွေအနေချင်းတော့ပါသွားတတ်တာပဲဒါပေမဲ့အများသောအားဖြင့်ဟုတ်တာလေးလုံနိုင်အောင်ခုနကလူငူရင်းရင်းလုံနိုင်အောင်အများကျိုးဆောင်နိုင်အောင်တိုင်းရည်ဒီရည်နဲ့ပတ်သက်ရင်လည်းဟုတ်တယ်မှန်တဲ့ပကရက်တည်နိုင်အောင်စူးစမ်းအထောက်နေဆဲတဲ့ရှိသေးတယ်ပေါ့အများကိုလည်းကျွန်တော်စကားပြောခွင့်ရတဲ့အခါတိုင်းတချင်းဆိုခွင့်ရတဲ့အခါတိုင်းတတ်နိုင်သမျှလေ့ကျင့်ကြပါကျင့်ကြံကြည့်ကြပါလို့ကျွန်တော်တိုက်တွန်းလို့ဆိုလို့ရှိတယ်ပေါ့လေအဲ့အဲ့ဒီတော့တစ်ခါတစ်ဆက်တည်းပဲနောက်ဆောင်ဘုတ်ကလေးတစ်ခုကကောင်းတဲ့ဝင်လာတယ်ဗျာအဲ့ဒါတော့အများကျိုးဆောင်ကိုအကျိုးအောင်ပေါ့နော်အဲ့တော့ကျွန်တော်တို့အများအဖြစ်တော့ B2B ကအများစုကတော့လူငွေသမားတွေဖြစ်တည်ထားတယ်နော်ဆိုတော့ကျွန်တော်ရဲ့အမြင်လေးကတော့ရှင်းပါတယ်ဗျာအများအကျိုးဆောင်လေဆိုတော့ကိုအကျိုးကသူ့အလိုလိုကိုအောင်တာပါဘာလို့လဲဆိုတော့ကိုကအများတွေကတယောက်ဖြစ်တယ်အဲ့တော့အများအကျိုးဆောင်ရင်းနဲ့ပဲကိုယ့်အကျိုးကအလိုလျောက် automatic ပွဲပါပြီးဒါပဲဖြစ်ပါတယ်။ဒါကြောင့်အများအကျိုးဆောင်ပြီးတော့ပြည်သူအများရဲ့မေတ္တာချစ်ခင်မှုလေးစားမှုရတဲ့အခါကိုတနည်းတနည်းလှူရှားရုန်းကန်သွားလာတဲ့ဤသို့ဝါကိစ္စတွေမှာအဆင်ပြေမှုတွေအများပြားကြုံတွေ့ရပါတယ်။ဘာဖြစ်လို့လဲဆိုတော့အများကကိုယ်လေးစားတယ်အလေးထားတယ်ဆိုတာဖြစ်တဲ့အတွက်ကြောင့်ဘာပဲလုပ်လို့ဘယ်ရုန်းကနာပဲသွားအာလုပ်ပဲလုပ်လို့ဘသူနဲ့ပဲဆက်သူတို့ဘက်ကလေးစားမှုလေးရှိတဲ့အခါကိုကအလိုလိုဒီလေးစားမှုရဲ့အချိုးကျဆိုခံစားရပါတယ်။အများကျိုးဆောင်လို့ကိုချိုးအောင်နဲ့ကျွန်တော်ရရှိတဲ့ညထဲမှာစိတ်ချမ်းသာဖို့အကောင်ဆုံးအတီးအပွင့်ရတော့အများရဲ့မေတ္တာတရားပေါ့လား။ချစ်ခင်လေးစားတဲ့မေတ္တာတရားကိုရရှိတာပဲဖြစ်ပါတယ်။အဲ့တော့ဒီမေတ္တာတရားရဲ့အရှိတ်ကအစ်မတန်အေးချမ်းပါပဲကိုမိသားစုထဲမှာလည်းကိုယ်ကမေတ္တာစင်နာထားရဲ့အခါကျတော့ကိုယ့်အဖေမင်းရဲ့မေတ္တာတရားကိုဦးလေးတော်ရဲ့မေတ္တာအရှိတ်အားပါတော့အဲတပြည်လုံးတိုင်းတိုင်းနဲ့ပြောရင်တော့လည်းအများပြည်သူရဲ့မေတ္တာရဲ့အရှိတ်အားပါတော့အစ်မတန်အေးချမ်းပါဒါကြောင့်အများအကျိုးဆောင်ကိုအကျိုးအောင်ဆိုတဲ့စကားလေးရတယ်ငယ်စဉ်ကစာဖြစ်တာသင်ရမယ်မယ်အသက်ကြီးလာတဲ့အခါတကယ်မှန်နေဆိုတာအတွေ့ရှိရပါတယ်အခုပဲရှိပါဒီအများကျိုးဆောင်မှုကြိုးစားရတဲ့အခါမှာလေကိုကျိုးကိုတဏှာနဲ့ဆုံးရတာဖြစ်တဲ့အတွက်ခက်ခဲအများကြီးဖြစ်ပေါ်လိရှိပါတယ်။မှန်တာလို့ဟုတ်တာပြောဖို့ကြင်ကြံအားထုတ်တဲ့အခါလေအချိန်တိုင်းကိုအမှန်ပဲပြောဖို့ဟာခက်ခဲရှိနေစေပဲ။ဒါပေမဲ့ကြိုးစားနေပါလေ။ဟုတ်တာလို့ပြောလေကိုလုတ်တဲ့လူတည်းရဲ့ကြာတိုင်းတော့အများဆုံးဟာမှန်ကန်တော့လုတ်ရတည်ဖြစ်ဖို့ကြိုးစားလျက်ရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ဒီရနေနိုင်ငံရဲ့တစ်တော့ကာကွယ်စောင့်ရှောက်ရေးဇီဝမျိုးစိတ်တွေမပြတ်စီအောင်ထိမ့်သိမ်းစောင့်ရှောက်ရေးနဲ့လူမှုတိုင်းဝိုင်းရဲ့ပါဝင်ပံ့ပိုးမှုတိုးမြင့်လာစေရေးတို့ကိုတိုးတက်လာအောင်ဆောင်ရွက်ပေးနေတဲ့ရာသီဥတုဖောက်ပြန်မှုကိုထိန်းချုပ်ဖို့နဲ့ဖန်လုံအိမ်တန်းငွေလျှော့ချရေးတွေကိုတိုးမြင့်ဆောင်ရွက်နိုင်အောင်အကူအညီပေးသွားမယ့်စီမံကိန်းတစ်တခုကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဌာန USAID ကကြေညာခဲ့ပါတယ်။USAID ရဲ့အာရှဆိုင်ရာအကြီးအကဲလက်ထောက်အုပ်ချုပ်ရေးမှူး Gloria Steely နဲ့ Queenam KI ပြည်သူ့ကော်မတီကခေါင်းဆောင်တွေပြီးခဲ့တဲ့လတည်းကတွေ့ဆုံချိန်မှာ Green Anamites Project လို့ခေါ်တဲ့ USAID ရဲ့ဗီယက်နမ်သဘာဝဝင်ကျင်စောင့်ရှောက်ရေးစီမံကိန်းတစ်ခုကို USAID ကကြေညာခဲ့တာပါ။ဒီစီမံကိန်းဟာ2016ခုကနေ2020အထိတည်တန်းရှိမှဖြစ်ပြီးခွေနန်းနဲ့ Thura Thank You KI နှစ်ခုမှခန့်မှန်းခြေအဖြစ်အမေရိကန်ဒေါ်လာ24သန်းသုံးဆွဲသွားမှဖြစ်ပါတယ်။ဗီယက်နမ်နိုင်ငံအတွင်းရေဝေကုန်တန်းတွေကိုထိန်းသိမ်းကာကွယ်ဖို့မြေစည်းလွှာတိုက်စားမှုကိုကာကွယ်ဖို့ရာသီဥတုပြောင်းလဲမှုတွေကိုလျှော့ချပေးဖို့ဆောင်ရွက်ရမှာထိခိုက်မှုရှိနိုင်တဲ့ဒေသခံလူမှုတိုင်းဝိုင်းကိုအကူအညီပေးဖို့အတွက်တစ်တောတွေကအခရာကြပါတယ်။ ဒါ့အပြင်တစ်တော်တွေဟာအင်မတန်ရှားပါပြီးအဲ့ဒီဒေတာမှသာတွေ့ရနိုင်တဲ့မျိုးစိတ်တွေအတွက်လည်းရှင်သန်ခိုးလှုံရဖြစ်ပါတယ်။ဒါပေမဲ့စိတ်မကောင်းဖြစ်စရာကဗီယက်နမ်ရဲ့တစ်တော်တွေနဲ့တစ်တော်တွေအပေါ်မှာမိခိုနေကြရတဲ့ပြည်သူတွေနဲ့ဇီဝမျိုးစိတ်တွေအနေနဲ့အစ်စ်အစ်စ်ဖြစ်ပေါ်တိုးတက်မှုတွေရဲ့အောက်မှာကြံ့ကြံ့ခံပြီးဆက်ထိန်မထနိုင်လောက်အောင်တိုးလာတဲ့ဖိအားကိုခံစားနေကြရပါတယ်။USAID BNN တဘာဝဝင်းကျင်ဖွံ့ဖြိုးရေးစီမံကိန်းကိုတက်ဆိုင်ရာခရိုင်အာဏာပိုင်တွေနဲ့အတူအစဉ်မပြတ်ဆောင်ရွက်နေပြီးခွေနှန်းနဲ့သူရာသိန်းခူးခရိုင်တွေမှာတဘာဝဇီဝမျိုးစိတ်တွေဆုံးရှုံးပျက်စီးသွားမဲ့အရေးကိုကာကွယ်စောင့်ရှောက်ပေးနေတဲ့တစ်ချိန်တည်းမှာပဲအသေးစားလယ်လုပ်ငန်းရှင်တွေနဲ့သူတို့မိသားစုတွေရဲ့တပ်မွေးဝမ်းကြောင်းလုပ်ငန်းတွေတိုးတက်လာအောင်လဲဆောင်ရွက်ပေးသွားမှာဖြစ်တယ်လို့ရာသီဥတုဖောက်ပြန်မှုကိုထိန်းချုပ်ပေးနိုင်တဲ့စိုက်ပျိုးရေးကဏ္ဍကိုလည်းရင်းနှီးမြှုပ်နှံမှုတိုးမြင့်ပေးသွားမှာပါဗီယက်နမ်နိုင်ငံရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ကိုချိတ်ချောက်နေတဲ့ရာသီဥတုဖောက်ပြန်မှုဟာဗီယက်နမ်နိုင်ငံရဲ့အဓိကပြဿနာဖြစ်ပါတယ်။ရာသီဥတုဖောက်ပြန်မှုကိုမဖြစ်စေမဲ့အသက်မွေးဝမ်းကြောင်းမှုတွေနဲ့အစာထိုးဆောင်ရွက်မှုတွေ၊မြေပြင်မြေသားတွေမပျက်စီးအောင်ထိန်းသိမ်းဆောင်ရွက်မှုတွေနဲ့တန့်ရှင်းစွမ်းရည်စီမံကိန်းတွေအတွက်ဗီယက်နမ်ကဆောင်ရွက်နေတဲ့ဖန်လုံအိမ်ဓာတ်ငွေလျှော့ချရေးစီမံကိန်းကိုအရှိန်မြှင့်ဆောင်ရွက်ဖို့ USAID ကအကူအညီထောက်ပံ့ပေးထားပါတယ်။ရာသီဥတုဖောက်ပြန်မှုထိန်းချုပ်ရေးကြိုးပမ်းဆောင်ရွက်ချက်ဟာကျမတို့ဗီယက်နမ်နိုင်ငံရဲ့အရေးကြီးတဲ့မဟာဗျူဟာရဲ့တစိတ်တရေသဖြစ်ပါတယ်လို့မစ္စတီလီကပြောပါတယ်။ရာသီဥတုဖောက်ပြန်မှုကိုထိန်းချုပ်နိုင်တဲ့စိုက်ပျိုးရေးစီမံကိန်းအတွက်ယင်းနှိမ့်နှံမှုတွေတိုးမြင့်သွားခြင်းအပြင်ပြည်သူတွေရဲ့ဝင်ငွေတိုးအောင်ဆောင်ရွက်ပေးတာနဲ့တပြိုင်တည်းဗီယက်နမ်ရဲ့သဘာဝတည်တော်တွေနဲ့ဇီဝမျိုးစိတ်တွေတည်ရှိမှုကိုလည်းရေရှည်ခန့်အောင်ကာကွယ်စောင့်ရှောက်ရေးအတွက်ဒီစီမံကိန်းကိုစနစ်တကျပြင်ဆင်ထားပါတယ်။Queen Nam နဲ့ Thura Thein Hu ဒေတာတွေဟာရေရှည်ခန်းနဲ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကြောင့်ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုလျှော့ချရေးနဲ့ဗီယက်နမ်ပြည်သူတွေအတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ဘလောက်အကျိုးသက်ရောက်မှုရှိတယ်ဆိုတာကိုလက်တွေ့ပြသလိုက်တာပဲဖြစ်ပါတယ်လို့ USAID ရဲ့အာရှရေးရာအကြီးအကဲလက်ထောက်အုပ်ချုပ်ရေးမှူး Miss Dilly ကပြောကြားခဲ့ပါတယ်ရှင
်။ American စုရိုက်သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ။
အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းအသိပေးအပ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုက်ကြီးညာပေးပါမယ်ရှင
်။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အစိုးရအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်တွေဟာအဆင်ပြေချော့မွေ့စွာဆက်လက်အကောင့်ထဲပေါ်ဆောင်လျက်ရှိတယ်လို့ပြောကြားလိုက်ပါတယ်။ဒါဟာသူ့အစိုးရအဖွဲ့အတွက်အရေးပါတဲ့အမျိုးသားလုံခြုံရေးဆိုင်ရာယာတုတွေခန့်ထားရေးအတွက်အချင်းချင်းတိုက်ခိုက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာကိုပြန်လည်တုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဘရက်ဥဘားမားဟာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံမှုဗိုလ်ထုနင်းမှာပဲဘာလင်မြို့ကိုရောက်ရှိသွားပါတယ်။ခေါင်းဆောင်နှစ်ဦးဟာဒေသဆောင်တော်ချင်းဗိုလ်ထုနင်းညကညနေစာအတူတူစားသုံးခဲ့ကြပါတယ်။ရှင်းနေကြသမရတက်တန်ကာလာအတွင်းဂျာမနီနိုင်ငံနဲ့ခိုင်မာတဲ့ဆက်ဆံရေးအပေါ်အခုအခါအမေရိကန်ပြည်ထောင်စုမှာနောက်တလာမဲ့သမရအဖြစ်ဒေါ်နယ်ထရမ့်ရွေးကောက်ခံထားရတဲ့အတွက်လည်းမေကွန်ထုတ်စရာတွေဖြစ်လာခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာဖို့အတွက်စစ်တမျိုးကိုရောက်ရှိနေတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဟာသူတို့ရဲ့သုံးရကြခီးစဉ်ကိုဒီကနေ့အဆုံးသတ်မှာဖြစ်ပါတယ်။ဒီအဖွဲ့ဟာမူလကမောင်တော်မျိုးကိုပါသွားဖို့စီစဉ်ထားတာဖြစ်ပေမဲ့လုံခြုံရေးအခြေအနေတွေအရအဲ့ဒီကိုသွားမဲ့ခီးစဉ်ကိုဖျက်သိမ်းလိုက်တယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့မေတော်ဆေးကန်းတီထောင်သူဒေါက်တာစင်တီးယားမောင်ကိုနိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ 8X အဖွဲ့က2016ခုနှစ်ရဲ့လူသားချင်းစာနာမှုတရားကောင်းစုနိုဝင်ဘာလ16ရက်ဗုဒ္ဓဟူးနေ့ကချီးမြှင့်ပေးအပ်လိုက်ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာကျင်းပတဲ့ 8X ရဲ့နှစ်ပတ်လည်စုပေါင်းပွဲအခမ်းအနားကိုဒေါက်တာစင်တီးယားမောင်တက်ရောက်ပြီးတော့ဆွေးနွေးခဲ့တာဖြစ်ပါတယ်။2016ခုနှစ်ရဲ့လူသားချင်းစာနာမှုတရားကောင်းစုကိုပေးအပ်ဖို့နောက်ဆုံးစကားတင်ရထားခဲ့ခံရသူတွေ၄ဦးရှိတဲ့အထက်ကနေဒေါက်တာစင်တီးယားမောင်ကိုရွေးချယ်လိုက်တာလည်းဖြစ်ပါတယ
်။တရင်အချင်းချုပ်ကိုကိုဇော်ဝင်းလိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လွှင့်မှုကနန်းထွေးရီဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ဗီအိုအမေရိကန်တန်ကြာတာပတိနေမနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါကြာတာပတိမနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ79 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါတယ်ကျမရှားဖုံပါ
This program has come to you from the Voice of America, Washington.